Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရ2025ခုနှစ် February 18အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီမနက်6နာရီနဲ့6နာရီခွဲအထိလိုင်းဒိုမီတာ25 30နဲ့40အပြင်မနက်9နာရီအထိဒုတိယပိုင်းကိုတော့ VOA ရဲ့လူလူမိတ်ဆွေနဲ့ VOA မြန်မာပိုင်းရဲ့ Internet ဆက်မြန်းနာ Facebook နဲ့ YouTube ကနေဖိုင်းယူနာဆင်ချရှုနိုင်ပါတယ်ကျွန်မနှင်္ဂလာပါ
Israel နဲ့ Hamas တရားအပြစ်ရဲ့ရေးနောက် Gaza ကမ်းမြောင်အရေး American နိုင်ငံသားရေးဝန်ကြီးနဲ့ Saudi အင်ရှိမင်းသားတို့ဆွေးနွေးခဲ့ကြပါတယ်။ American ကတွန်းနေပြီးဥရောပကိုခြံထားတော့မဲ့အသွင်ရှိတဲ့ Russia Ukraine ငြိမ်းချမ်းရေးဆွေးနွေးပွဲအရေးပြင်သစ်သမ္မတကအရေးပေါ်အစည်းအဝေးခေါ်ပါတယ်။ American နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်းမာလာချိန်မှာတရုတ်ကဥရောပတိုင်းပြည်တွေနဲ့တန်တမန်ဆက်ဆံရေးကိုတိုးမြှင့်ဖို့ကြိုးစားလိုက်ပါတယ်။
စကိုင်းတိုင်းချောင်းဦးမြို့နယ်ထဲမှာစစ်တပ်ဖက်ကလေရင်ပစ်ကူရင်းနဲ့တိုက်ခိုက်နေတဲ့သတင်းပေးပို့ချက်တွေ၊ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ကစစ်ကောင်စီနဲ့ကရင်နီတပ်တွေရဲ့တိုက်ပွဲသတင်းတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေမှာတော့တရုတ်လွှမ်းမိုးမှုအပေါ်အမေရိကန်နဲ့အိန္ဒိယတို့ရဲ့တံမြတ်နိုင်ချေဆိုင်ရာမေးမြန်းကမ်းတွင်းကုန်ခွန်တိုးမြင့်ကောက်ယူမဲ့သမ္မတထရမ့်ရဲ့အစီအစဉ်ကြောင်းကြားမဲ့စီးပွားရေးကဏ္ဍနဲ့အတူနှွေဦးတော်လိုင်းရေးမှာလက်တစ်ဖက်ဆုံးရှုံးခဲ့ပေမဲ့အများအတွက်ရှေ့ဆက်နေသူတယောက်အကြောင်းလူမှုရှုခင်းအစီအစဉ်မှာထုတ်လွှင့်သွားဖို့ရှိပါတယ်။တန်ရောင်သတင်းလောအစီအစဉ်မှာတော့ရုပ်ရှင်နဲ့ fashion အခမ်းအနားတွေအကြောင်းရှုစားနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီမနက်ထိတ်တန့်ရောင်သတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင
်။အမေရိကန်ကတွန်းအားပေးနေပြီးဥရောပကိုခြံထားဖို့အလားလာရှိတဲ့ Russia Ukraine ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတက်ကိုပြည်ထောင်စုတမန် Emmanuel Macron ကအင်ရှင်ဖြစ်ကမခတ်တာပြုတင်လာဒီမှာကျင်းပခဲ့ပါတယ်။ပြည်ထောင်စုဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်၊ဒိန်းမတ်နိုင်ငံတို့ကခေါင်းဆောင်တွေနဲ့အတူမြောက်အတန်တိတ်စီရေးစာချုပ်အဖွဲ့ NATO အကြီးအကဲ Max Rutte ၊ဥရောပကောင်စီဥက္ကဋ္ဌ Antonio Costa နဲ့ဥရောပကောင်စီဥက္ကဋ္ဌ Ursula von der Leyen တို့ဟာပါရီမြို့ကိုတနင်္လာနေ့ကရောက်ရှိလာခဲ့ကြပါတယ်။ von der Leyen ကပါရီကိုရောက်ရှိပြီးတဲ့နောက်ဥရောပလုံခြုံရေးကအလဲပြောင်းကိုရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းအကြောင်းဖြစ်လို့ကျွန်တော်တို့အကြောင်းလည်းဖြစ်ပါတယ်။ကျွန်တော်တို့မှာအရေးပေါ်အရင်မြန်လုတ်တက်တဲ့စိတ်တက်လို့ပါတယ်။ကာကွယ်မြင့်တက်လာဖို့လိုပါတယ်နှစ်ခုစလုံးအခုလိုနေပါတယ်လို့ X လူမှုစာမျက်နှာပေါ်မှာရေးပါတယ်အမေရိကန်တပ်တွေကိုယောပကနေပြန်လဲရုပ်သိမ်းသွားပြီးယူကရိန်းချူးကျော်တဲ့ရုရှားစစ်ကိုရုရှားဘက်အကဲသားအဆုံးသတ်မှာကိုလည်းယောပခေါင်းဆောင်တွေကစိုးရိမ်နေကြတာပါဆော်ဒီအာရေဗျမှာဆွေးနွေးတာဟာထရမ့်နဲ့ပူတင်ပြောခဲ့တာရဲ့အဆက်ဖြစ်ပြီးဆွေးနွေးညီနိုင်ပွဲဆက်သွားမှာမျိုးဒါမှမဟုတ်အသေးစိတ်ဆွေးနွေးကြတော့မယ့်အဖြစ်လို့တော့မမြင်သင့်ပါဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတမ်မီ ဘရူးစ်ကပြောပါတယ်ဒေတာရင်းလုံခြုံရေးမှာအရေးပါတဲ့အတွက်ဂါဇာအစည်းအဝေးကအရေးကြီးကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့ Saudi Arabia အရှေ့မင်းသားတို့ကအလေးထားကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ် Saudi Arabia မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးက Saudi Arabia မင်းသား Mohammed bin Salman နဲ့ Saudi နိုင်ငံသားရဲ့ဝန်ကြီး Faisal bin Farhan တို့ကိုတနင်္လာနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်တမ်မီ ဘရူးစ်ကအခုလိုပြောလိုက်တာဖြစ်ပါတယ်ဂါဇာမှာနေထိုင်နေကြတဲ့ပါလက်စတိုင်းနှစ်တပ်မှ3တပ်ကိုအင်းကြီးတိုင်းပြည်တွေပို့ပြီးဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကပိုင်ဆိုင်မှုရယူမဲ့ထရမ့်ရဲ့အဆိုပြုချက်ကိုဆွေးနွေးမဆွေးနွေးဘူးဆိုတာကိုတော့ပြောရေးဆိုခွင့်ရှိသူကပြောမသွားပါဘူး။ဒါပေမဲ့ဂါဇာမှာအပြစ်ရရဲ့အကောင့်ထဲပေါ်ဖို့ကိုတော့နှစ်ဖက်လုံးကဂရိကဝတ်ထပ်မံအတီးပြုတ်လိုက်ကြတယ်လို့တမ်မီ ဘရူးစ်ကဆိုပါတယ်။ဒီကြလွတ်လပ်တဲ့ဂါဇာဒေသအပါအဝင်ပါလက်စတိုင်းနိုင်ငံထူထောင်ရေးကို Saudi Arabia နိုင်ငံအပါအဝင်အာရဗ်နိုင်ငံတွေကဆက်လက်ထောက်ခံထားကြပါတယ်။ထရမ့်ရဲ့ဂါဇာအဆိုပြုချက်ကိုစန့်ကျင်ကြတဲ့အာရဗ်နိုင်ငံတွေကဂါဇာကိုပြန်လည်တည်ဆောက်မဲ့အဆိုပြုချက်တင်ပြဖို့အမေရိကန်နိုင်ငံသားဝန်ကြီးရူဘီယိုကပြောထားပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်းမာလာချိန်မှာတရုတ်ကဥရောပတိုင်းပြည်တွေနဲ့တာဝန်ဆက်ဆံရေးတိုးမြင့်ဖို့ကြိုးစားလိုက်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာဥရောပသမ္မဂ EU နိုင်ငံသားမူဝါဒအကြီးအကဲကာဂျယ်ကဲလစ်တဲ့ဂျာမနီဝန်ကြီးရောအိုလာရှော့ပ်စ်ဒေါ်လန်ဒိတ်စီရဲ့မာမိတ်ဖွဲ့ NATO အတွင်းမှချုပ် Mac Rutte တို့နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ EU ကြားမှာအကျိုးစီးပွားပဋိပက္ခဓမ္မမို့ပထဝီနိုင်ငံရေးဆိုင်ပဋိပက္ခတွေအခြေခံအားဖြင့်မရှိပါဘူးလို့ Miss Kellers တဲ့စနေနေ့ကတွေ့ဆုံခဲ့ရမှာဝန်ကြီးကပြောပါတယ်။ညီညာရေးဦးတည်တဲ့လှုပ်ဆောင်ချက်အားလုံးကိုတရုတ်ကထောက်ခံပြီးအရေးပါတဲ့အခမ်းအနားကနေဥရောပပါဝင်တာကိုထောက်ခံပါတယ်လို့လည်းဝန်ကြီးကဆိုပါတယ်။ EU ကခုံသွဲစီးပွားရေးနဲ့ဥတုရာသီအပြောင်းအလဲကိုရွေးချယ်ထားတဲ့ level တွေမှာဆက်လက်ဆွေးနွေးပူပေါင်းဆောင်ရွက်ပါမယ်လို့ EU နိုင်ငံကြီးအကြီးအကဲကဲလစ်ကဆိုပါတယ်။ဒါပေမဲ့စစ်ဘက်ရောအရဘက်ပါနှစ်ဖက်ခွသုံးလို့ရတဲ့ပစ္စည်းတွေရုရှားကိုပို့နေတာရပ်ဖို့လဲဝန်ကြီးကိုသူကတိုက်တွန်းလိုက်ပါတယ်။အမေရိကကြားဝတ်ပေးနေတဲ့ရုရှားနဲ့ယူကရိန်းငြိမ်းချမ်းရေးစကားပြောပွဲမှာ Uyoba time be power lame of a hopeful Ukraine and Russia say America a tooth and a cake galloka, Munich, my pure idea, chain a lay, why ye a key got tight sign, anybody.
And then Manapet Nimawada sees in Nigumene, Chownai Gane, Chownai Quetti. I do meet a Nesenga, Kilohat, Titish Chonga. I do meet a Donzene, Kilohat, Choutinga Donyane. I do meet a Lise, Kilohat, Konga, Don Donyarugane, Tolan Binivari. Manekonaiti, Dudia Wango, Lurume Sune, Digital Line Reganic, Payunai Marisha.
Ingamnet, the Renu will view you down a salad in anybody. American Legion Taikayama, Sumaria, Yabanga, IS, a champion for the chase and in the Sethuja, such how they so tongue and Tawin Shidu, they got the Naniga Pure Party. Partland Data, Lojo, Pure Sugushi, Bubujo, Mahamad, Mahmet, Ahmedka, Vue Somali, the Rinana, Pyochakaraba, and if they thought it, such how Tema, Po, that Junchin, do a Chira Pong when they are Pong the Low, Pong Sayon, a Piazi Dog and the Lutuka Sumare. A champion the Marigo Taikayama, General Rugu, Taukane, American Suya, UA. ဒိုလေတနင်္ဂနွေနေ့ညကတိုက်ခိုက်ရမှာပေါဝင်ခဲ့ကြတယ်လို့ဘုံဘူးချုပ်အမက်ကပြောကြပါတယ်အဒီလိုတွေကြောင့်တိုက်ခိုက်နေစေအတွက်စစ်သွေးကြော်တွေကအဲ့ဒီဒေသမှာရှိတဲ့ပါတနလုံချိုရေးတက်စကန်တွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့ကြတယ်လို့အမက်ကဆိုပါတယ်ဒရုန်းကိုနဲ့စင်းကိုအသုံးပြုခဲ့ရမှာ၅စင်းကိုပါတနလုံချိုရေးတက်တွေကပြစ်ချနိုင်ခဲ့ပြီးတခြားနှစ်စင်းကတော့ပြစ်ချသွားခဲ့တယ် Russia နိုင်ငံမှာအခု February လအတွင်းမူရင်းမောက်ခုဆွဲချက်တဲ့ Fancy ခံရတဲ့ American နိုင်ငံသားတို့ပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်း Russia Media နဲ့ American တာဝန်ရှိသူတို့ကပြောပါတယ်။ American နဲ့ Russia တို့ Saudi Arabia မှာဆွေးနွေးကြဖို့ရှိနေချိန်မှာပဲ Russia တို့ဖမ်းထားတဲ့ American တဦးလွတ်မြောက်လာတာပါ။အသက်28နှစ် American နိုင်ငံသား Kellogg Bios ကို Russia နိုင်ငံ Moscow မြို့တော်က Vinukovo လေဆိပ်မှာ February 9ရက်နေ့က Russia Arabino ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ရဲ့အိတ်ထဲမှာဆေးကြောက်ပါတဲ့တွေ့ရှိခဲ့တယ်လို့ရုရှားအကောက်ခွန်အရာရှိတွေကဆွဆွဲဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသား Kellogg Bios ဟာထောင်ကလွတ်လာပြီးတဲ့နောက်နေရက်ကိုပြန်ဖို့အတွက်မော်စကိုမှာရှိတဲ့အမေရိကန်တန်ရုံးမှာစောင့်ဆိုင်နေကြောင်းသူ့ရဲ့မိဘဖြစ်သူတွေကလူမှုကွန်ရက် Facebook မှာတင်ထားတာကိုကူးကပြီးလွတ်လပ်တဲ့ရုရှားသတင်းဌာန Medusa ကတနင်္လာနေ့မှာဖော်ပြခဲ့တာပါ။တနင်္လာနေ့နောက်ပိုင်းမှာ Bios ကိုလွတ်လိုက်တာဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတို့ကလည်း AP သတင်း Agency ကိုအတည်ပြုပါတယ်။ဒါပေမဲ့အမားမခံတဲ့အကြောင်းအရာတွေကိုပြောဆိုခွင့်မရှိတာကြောင့်အဲ့ဒီအရာရှိကအမည်မဖော်ပါဘူးတရုတ်ထိပ်သားလုံခြုံရေးတာဝန်ရှိသူဒုတိယဝန်ကြီးတဦးဟာတနင်္လာနေ့ကထိုင်းမြန်မာနယ်စပ်နှစ်ဖက်လုံးကိုလက်လည်ကြီးစုခဲ့ပါတယ်ပြည်သူ့လုံခြုံရေးဒုတိယဝန်ကြီးလက်ဖြစ်ရာဇဝတ်မှုစုံစမ်းရေးဘယူရိုကော်မရှင်နာမင်းကြီးလက်ဖြစ်သူလျူဆောင်ဂျီတွားရောက်ခဲ့တာဟာအွန်လိုင်းလူလိမ်ငိုင်းပြဿနာကိုကင်ပြဖို့သုံးနိုင်ငံအထောက်အကူဖြစ်ပါတယ်လို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဖွန်တမ်ဝီချာယာချိုင်းကကြေညာလိုက်ပါတယ်လူ9000ကနေ1000အထိပြန်ပို့ဖို့ရှိတယ်လို့ထိုက်တာဝန်ရှိသူတွေကပြောကြပြီးမဲ့သူတို့နိုင်ငံတွေကပြန်ခေါ်ဖို့အစဉ်သင့်ရှိသူတွေကိုတော့ထိုင်းနိုင်ငံကလက်ခံမှာဖြစ်တယ်လို့ဖွန်တမ်ကဆိုပါတယ်။ဒီလိုတိုင်းဂျာသားတွေကိုပြန်ပို့ဖို့စီမံဆောင်ရွက်နေတာကမြန်မာဘက်မြောက်ရှိကရင်နယ်ဂျာသောက် BGF တပ်ဖွဲ့ဖြစ်ပါလေ။အ ਨੇ စုံလူလိတ်ကိုင်းတွေကိုအကာအကွယ်ပေးခြင်းအပြင်ရာဇဝတ်မှုလုပ်ရတွေမှာ BGF အဖွဲ့ကပါဝင်ပတ်သက်နေတယ်လို့ဝေဖန်သူတွေကတော့ဆွဆွဲကြပါတယ်။အပန်းဖြေစခန်းဖြေစားခဲ့ပြီးအဲ့ဒီနေရာကိုအသုံးပြုခွင့်ပေးခဲ့တာလူငန်းဆက်ဆက်မှုကလွဲပြီးရာဇဝတ်မှုမှာပါဝင်နေဆိုတာကိုတော့အဖွဲ့ကောင်းဆောင်စောချစ်သူကတင်းလာနေမှာညှစ်ဆိုလိုက်ပါလေ။တက်ဆိုင်ရာတိုင်းပြည်တွေမှာရာဇဝတ်ဂိုင်းသားတွေကရာဇဝတ်မှုမကျွလွန်နိုင်အောင်ပိတ်ဆို့ဖို့တရုတ်ကထိုင်းမြန်မာနဲ့တခြားနိုင်ငံတွေနဲ့အတူအလုပ်လုပ်နေပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂိုဂျာကွန်ကပေကျင်းမှာပြောကြားပါတယ်
ငါနဲ့မနေ့ပိုင်းထိုက်တန်ရောက်တဲ့တဲ့ကိုဦးတင်မောင်တန်တင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့သတင်းပတ်စင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်တော့ရမယ်အရင်ဆုံးနိုင်ငံတကာသတင်းနဲ့စကြရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယသမ္မတတက်တန်အတွင်းအမေရိကန်သမ္မတအင်ဖီရိုကိုပထမဆုံးအကြိမ်လာရောက်သူအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီတို့ကြားဆွမ်းအင်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေပြီးခဲ့တဲ့သတင်းပတ်ဂျာရာပရင်းနေကရရှိခဲ့ကြပါတယ်ဒါပေမဲ့လည်းကုံသွဲဖက်နိုင်ငံတွေအပေါ်အပြန်အလှန်သွင်းကုန်ခွန်ချမှတ်ဖို့အမေရိကန်သမ္မတထရမ့်ရဲ့ချင်းချောက်မှုနဲ့လည်းတံပြန်ရင်ဆိုင်နေရပါတယ်။အပြန်အလှန်သွင်းကုန်ခွန်အရေးဟာဆိုရင်အိန္ဒိယဘက်ကရှောင်လွဲဖို့ကြိုးစားနေတဲ့ကိစ္စလည်းဖြစ်ပါတယ်။ VOA သတင်းထောက်အနီတာပါဝါအင်ဖျူရောကနေပေးပို့ တဲ့သတင်းစာမောက်ကိုတော့မတ်တငီထက်ကပြန်လည်တင်ပြထားပါတယ်
ကာကွယ်ရေးစွန့်ရင်ဆိုင်ရာသဘောတူညီချက်အများပြားနဲ့အတူအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကိုနွေးနွေးထွေးထွေးကြိုဆိုခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီနေ့တည့်ရက်ချင်းမှာဒီမဲ့အမေရိကန်သမ္မတထရန့်ကကုန်သွယ်ဘက်နိုင်ငံတွေအပေါ်အပြန်အလှန်သွင်းကုန်ကုန်ကောက်မယ်ဆိုတဲ့စွန့်ဖြတ်ချက်ကလွှမ်းမိုးနေခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားစွန့်အင်အာကတရေးရာကာကွယ်ရေးဆိုင်ရာသဘောတူညီချက်အများအပြားကိုအမေရိကန်သမ္မတထရန့်ကကြေညာခဲ့ပါတယ်။ဒီထဲမှာဆိုရင်တော့လက်ရှိမှာအမေရိကန်ရဲ့အနီးကပ်ဆုံးမဟာမိတ်တွေကိုပဲကန့်သတ်ပါဝင်ခွင့်ပြုထားတဲ့ F-35 တိုက်လေယာဉ်အစီအစဉ်မှာအိန္ဒိယကိုလမ်းဖွင့်ပေးမယ်အလားအလာလဲပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က
India compact for the 20th
ရာစုအတွက် American နဲ့ India သဘောတူညီချက်ဟာဆိုရင်နိုင်ငံကြားမိတ်ဖက်ဖြစ်တည်မှုနဲ့ရင်းနှီးမှုကိုပိုပြီးနှက်ဆိုင်စေမဲ့သမိုင်းဝင်ဆောင်ရွက်ချက်ဖြစ်ပါတယ်။ဒီနှစ်ကစလို့ဒေါ်လာတန်းထောင်ချီပြီးအိန္ဒိယကိုစစ်ပတ်ဆိုင်ရာရောင်းချမှုတိုးမြင့်မှာဖြစ်ပါ
။နောက်ဆုံးမှာအိန္ဒိယကို F-35 Stealth တိုက်လေယာဉ်တွေပေးအပ်နိုင်ရည်လဲလမ်းဖွင့်ထားပါတယ်လို့သမ္မတထရန့်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းတည့်ရက်ချင်းမာတွေမဲ့ပြန်လည်သွင်းကုန်ကုန်ကောက်ခံရေးအတွက်ပြန်လည်သုံးသပ်ဖို့လည်းသမ္မတထရန့်ကညွှန်ကြားပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောတာဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကာလရှည်ကြာကုန်သွယ်ရေးလုံငွေပြမှုကိုရှော့ချနိုင်ရေးကြိုးပမ်းချက်အဖြစ်လည်းအမေရိကန်သမ္မတကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့သမ္မတထရန့်ရဲ့အမေရိကန်ပြန်လည်ကြီးမြတ်ရေး Make America Great Again ကိုခြေခံပြီးအိန္ဒိယပြန်လည်ကြီးမြတ်ရေး Make India Great Again ဆိုပြီးအရှုံးဖောက်ပြောဆိုခဲ့ပါတယ်။ဆွေရင်ကန္တာအထူးသဖြင့်အသေးစားနျူကလ িয়ার ဓာတ်ပေါင်းပုံတွေနဲ့ကာကွယ်ဆိုင်ရာသဘောတူညီချက်တွေမှာပူးပေါင်းဆောင်ရွက်ရေးကိုအိန္ဒိယဝန်ကြီးချုပ်ကအလေးထားပြောဆိုခဲ့ပါတယ်။
အမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်တဲ့အခါမှာအမေရိကန်ပြန်လည်ကြီးမြတ်ရေးမက်ဂါနက်အိန္ဒိယပြန်လည်ကြီးမြတ်ရေးမီဂါတို့ပေါင်းစပ်လိုက်တဲ့အခါမှာအလုံးပြန်လည်ကြီးမြတ်ရေးမက်ဂါဖြစ်လာပါတယ်။ကျော်ဝတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကြီးဖြစ်ပါတယ
်။တရုတ်ရဲ့ရည်မှန်းချက်ထားဆောင်ရွက်မှုတွေတိုးလာချိန်မှာအိန္ဒိယရဲ့အခန့်ကဏ္ဍကအရေးကြီးလာကြောင်းနောက်အိန္ဒိယရဲ့ကာကွယ်ရေးကိုတည်ဆောက်ဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကလက်တလုံးမှဆောင်ရွက်လာကြောင်းသုံးသပ်သူတွေကပြောကြပါတယ်။အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးထာမနာဆာလီခူရင်ကအခုလိုပြောပါတယ
်။ India plays a significant role along with
Indo-Pacific တလောမဟာမိတ်နဲ့မိတ်ဖက်တည်ဆောက်မှုကိုစဉ်းစားတဲ့အခါမှာတော့ဂျပန်၊ Australia၊ American နဲ့အတူအိန္ဒိယဟာလည်းအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်။
နိုင်ငံစလုံးအတွက်စွန့်စားရမှုတွေကများပေမဲ့အိန္ဒိယဘက်ကစွန့်စားရမှုပိုများတယ်လို့အိန္ဒိယအရေးစောင့်ကြည့်သူတွေကပြောကြပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Richard Rousseau ကအခုလိုပြောပါတယ
်။ This is President Trump got initiates a trade
war. ကမ္ဘာ့ထမင်းနေနဲ့ကမ္ဘာမှာကုန်သွယ်စစ်ပွဲအတွင်ဆလာတာနဲ့အတူပဲခြားသောနိုင်ငံအများအပြားနဲ့ဆိုင်အိန္ဒိယကတက်ရောက်နိုင်ခြေပိုများပါတယ်။ဒါအပြင်သူတို့အနေနဲ့ဆက်ဆံရေးတည်ငြိမ်အောင်ဆက်ထိန်းထားဖို့ကလည်းလိုအပ်ပါတယ်။ဖြည့်ရှင်းနိုင်မဲ့မူဝါဒတွေကိုသူတို့ကဆွေးနွေးလို့တလို့အခြေအနေတွေပုံမှန်တည်ငြိမ်ချင်းဖြစ်အောင်လည်းစူးစမ်းလိုအပ်တယ်။အကြောင်းကတော့ဒီဆက်ဆံရေးကကျွန်တော်တို့အတွက်အရေးကြီးလို့ဖြစ်ပါတယ်။အိန္ဒိယအတွက်အရေးကြီးပါတယ်
။ကမ္ဘာအခြေဆုံးဒီမိုကရေစီနိုင်ငံကိုဆဲဆုနှစ်တစ်ခုကျော်ကြာဦးဆောင်လာတဲ့ဝါယင်နိုင်ငံရေးသမားအိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဒီကိစ္စကိုရှင်းရှင်းလင်းလင်းနားလည်သဘောပေါက်ထားပါတယ်။အမေရိကန်ဒုတိယသမ္မတနဲ့ပြင်သစ်နိုင်ငံမှာမကြာခင်ကမှအချိန်ပေးပြီးတော့တွေ့ဆုံခဲ့တယ်လို့ပဲအမေရိကန်ပြည်ထောင်စုကိုပုံစံသစ်ဖော်နေတဲ့နေရာမှာတက်တက်ကြွကြွပါဝင်နေတဲ့တောင်အာဖရိကဂရေကျွဲတစ်ထေးကြီးအီလွန်မတ်စက်နဲ့လည်းမြို့တော်ဝါရှင်တန် DC မှာတွေ့ဆုံခဲ့ပါတယ်ရှင
်။မတင်ငေထိုက်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းကအရေးပါတဲ့မြေရှာသက်သက်သူတွေနဲ့အမေရိကန်အချောက်အပံ့တွေကိုလှဲလှယ်မဲ့သဘောတူညီချက်ကတခုရဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးပမ်းနေပါတယ်။ပြည်ခဲ့တဲ့အပတ်မြူနစ်လုံခြုံရေးညှိနှိုင်းခန့်အပြင်ဘက်မှာအမေရိကန်သူသမ္မတဂျီဒီဗန်စ်နဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီတို့တီးခြားတွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးခဲ့ကြပေမဲ့လို့လည်းအမေရိကန်အကျိုးစီးပွားကိုအာရုံစိုက်လွန်ပြီးတော့ယူကရိန်းလိုချင်တဲ့လုံခြုံရေးအာမခံချက်မျိုးအမေရိကန်ကသဘောတူညီချက်မှာထည့်သွင်းမထားတဲ့အတွက်ဒါကိုလက်မှတ်မထိုးဖို့
ယူကရိန်းသမ္မတကသူ့ဝန်ကြီးတွေကိုညွန်ကြားခဲ့တယ်လို့ AP သတင်းကရေးပါတယ်။ယူကရိန်းကတတ်တူတွေအကြောင်းအနီတာအာနာချန်နီကိုဗာကကီဖ်မြို့တော်ကနေသတင်းပေးပို့ထားပါတယ်။ကိုငင်းချန်းကပြောပြမှာပါ။
ယူကရိန်းအလယ်ပိုင်းမှာရှိတဲ့ဇာဗာလာစကီမိုင်းတွင်းဟာဆိုရင်ဥရောပကအကြီးဆုံး graphite တပ်တူမိုင်းတွင်းဖြစ်ပြီးဒီတပ်တူဟာလျှက်စစ်ကားဘက်ထရီနဲ့နျူကလ িয়ার ဓာတ်ပေါင်းဖို့တည်ဆောက်ရမှာအဓိကတပ်တူတစ်ခုဖြစ်ပါတယ်။အနောက်နိုင်ငံတွေအနေနဲ့တရုတ်နိုင်ငံကတပ်တူရိုင်းတွေအပေါ်မှီခိုနေရမှုကိုရှော့ချရမှာယူကရိန်းနိုင်ငံကထောက်ပံ့ပေးနိုင်တဲ့အရေးကြီးတပ်တူတွေတဲကတစ်ခုဖြစ်ပါတယ်။မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုသာလုံနိုင်ရင် graphite ထုတ်လို့ရမှာကမ္ဘာထုတ်လုပ်သူတောင်ဖြစ်လာနိုင်တယ်လို့ဒီမိုင်းတွင်းရဲ့ CEO Ostep Kostuk ကပြောပါတယ
် It's about billions of dollars in years
ဒါကဒေါ်လာဘီလီယံနဲ့ချီပြီးနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံရမှာပါဒါမျိုးလုပ်ကင်ဖို့အတွက် American မိတ်ဖက်တွေတခြားဥရောပမိတ်ဖက်တွေကမ္ဘာတဝန်းကရင်းနှီးမြှုပ်နှံသူတွေနဲ့ Ukraine အစိုးရကနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ရမှာပါ
American ကမဟာဗျူဟာမြောက်ဓာတ်တပ်တူအဖြစ်အရေးကြီးတယ်လို့သတ်မှတ်ထားတဲ့တပ်တူ50တဲက22မျိုးကိုယူကရိန်းမှာတွေ့နိုင်တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ဥရောပသမဂ္ဂကလည်းအလွန်အရေးကြီးတယ်လို့သတ်မှတ်ထားတဲ့တပ်တူ34မျိုးတဲက25မျိုးဟာလည်းယူကရိန်းမှာရနိုင်တယ်လို့ပြောပါတယ်။ဒီထဲမှာပါဝင်တဲ့ graphite, lithium, titanium နဲ့ uranium ဓာတ်တပ်တူတွေဟာကာကွယ်ရေးပြန်ပြည့်မြဲစွမ်းအင်နဲ့အဆင့်မြင့်နည်းပညာသုံးလုပ်ငန်းတွေအတွက်အရေးပါတာပါ။ဒီနိုင်ငံကထုတ်လုပ်ဖို့အလားအလာအများကြီးရှိပေမဲ့လည်းဒါတွေကိုထုတ်လုပ်ဖို့ကရင်းနှီးမြှုပ်နှံမှုအကြီးကြီးလုပ်ရမယ်လို့ယူကရိန်းဓာတ်တပ်တူအရင်းမြစ်များကော်မရှင်အဖွဲ့ကမာရီယာကာရီလိုကပြောပါတယ
် Rares project
မြေရှားဓာတ်တူထုတ်ဖို့လုပ်ငန်းတွေဟာအရေးကြီးုံနေမှာပေါ့အနောက်မဟာမိတ်တွေအတွက်ဒါမကကျမတို့တိုးတက်ဖို့အတွက်လည်းမဟာဗျူဟာမြောက်အရေးကြီးပါတယ
်ယူကရိန်းဓာတ်တူရင်းနှီးမြှုပ်နှံရေးကုမ္ပဏီ BGV ကဒီအရေးကြီးတပ်တူတွေကိုတူးဖော်ဖို့အမေရိကန်ဒေါ်လာတန်တရာရင်းနှီးမြှုပ်နှံထားတယ်လို့ပြောဆိုထားပြီးဒီထက်များများတိုးချဲ့ထုတ်လုပ်နိုင်ဖို့ဒေါ်လာတန်ရာနဲ့ချီပြီးလိုတယ်လို့ DBGV ဘုတ်အဖွဲ့ဝင်ဆာဟီဗစ်စီဟိုဗစ်စကီကပြောပါတယ
် for development of graphite mining
ဘလကီဗာဒေတာမှာ graphite 24ထုတ်လို့ရေးလို့ဖို့ကအမေရိကန်ဒေါ်လာတန်450လောက်အရင်အနေစိုက်ထုတ်မြှုပ်နှံဖို့လိုအပ်ပါတယ်
American နဲ့အနောက်နိုင်ငံတွေကတရုတ်ပေါ်အရေးကြီးတဲ့ဓာတ်တူတွေမိခိုနေရတာကိုရှော့ချဖို့လှုံ့ဆော်နေတာကြောင့် Ukraine အနေနဲ့ဒါကိုသူတို့စီးပွားရေးနဲ့လုံခြုံရေးတိုးမြင့်ဖို့အခွင့်အရေးလို့မြင်ပါတယ
် We're based on the win-win strategy
ကျွန်တော်တို့နှုတ်နှစ်ဖက်စလုံးအကျိုးရှိမဲ့နည်းကိုအခြေခံပါတယ်သူတို့လည်းဒီတပ်တူတွေကိုလိုတယ်ဆိုတာကျွန်တော်တို့သိပါတယ်ဒီဟာတွေကဓာတ်တူတွေမဟုတ်ပါဘူးတံပိုးမြင့်ပစ္စည်းတွေလည်းဖြစ်ပါတယ်
ကမ္ဘာပေါ်မှာမြေရှားတပ်တူအများဆုံးထုတ်လုပ်နေတဲ့တရုတ်အပေါ်နှီးခိုမှုရှော့ချဖို့အမေရိကန်နဲ့ EU ကလှုံ့ဆော်နေတာနှစ်တော်ကြာပါပြီ။ဒီအတွက်လည်းယူကရိန်းကကူညီနိုင်တယ်လို့ယူကရိန်းမြေတိုင်းဌာနညွှန်ကြားရေးမှူးချုပ်ဟောင်း Roman Opica ကပြောပါတယ
်။ Ukraine will help Europe and the US to minimize the dependence on China.
အမေရိကန်နဲ့ဥရောပဟာတရုတ်နဲ့ရုရှားအပေါ်တပိန်းတစမှီခိုးနေရတာတွေကိုရှော့ချဖို့ယူကရိန်းကကူညီမှာပါ။တိုင်းပြည်ရဲ့ကြမ်းကြမ်းခံနိုင်မှုကိုလည်းတိုးလာစေမှာပါ။ယူကရိန်းတွေလည်းဒီလိုတံပိုးကြီးတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပေးနိုင်တယ်ဆိုရင်ပန်ကွန်ချာနဲ့အုပ်ထားသလိုဖြစ်စေမှာပါ
။ပူပေါင်းလှုံ့ဆော်တာဟာစီးပွားရေးအရာကောမဟာဗျူဟာအရာကောဖြစ်တယ်လို့ Roman Opica ကပြောပါတယ်။စစ်ပွဲတွေဖြစ်နေပြီးနယ်မြေတွေဆုံးရှုံးရနိုင်ပေမဲ့လည်းအရေးကြီးတဲ့ဓာတ်တပ်တူနေရာအများစုဟာယူကရိန်းလက်အောက်မှာရှိနေတုံးပဲလို့သူကပြောပါတယ်ခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့သတင်းများထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါစကိုင်းတိုင်းချောင်းဦးမြို့နယ်ထဲမှာပြူစောတိကျေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလီရင်ပစ်ကူအုံပြူပြီးတော့အပြင်းထန်ခုခတ်နေပါတယ်ကနေမြို့နယ်ထဲမှာလည်းစစ်တပ်ရဲ့လေးချောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်စကိုင်းတိုင်းထက်ကစီအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးတင်မောင်တန်းပြောပြထားပါတယ
်စကိုင်းတိုင်းချောင်းဦးမြို့နယ်နှမိုင်ခန့်အကွာမှာရှိပြီးစစ်တပ်ကြောတော့နောက်ခါရပြူစောတိတွေတပ်ဆွဲထားတဲ့ကင်မွန်တော်ကျေးရွာကို February 15ရက်ကစလို့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပါတယ်။ဘုံရအခြေဆိုင်အနောက်မြောက်တိုင်းစစ်ထာတာချုပ်ကနေ စစ်အားဖြစ်တင်ခုကနေသလိုလေကြောင်းကပါဘုံကျဲနေတာကြောင့် February 18ရက်နေ့အထိနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတအူပြောတာကတော့
မွန်းတော်ကရကဝေးတက်တယ်အဲ့မှာဝန်ရ5ရက်နေ့ကမနေ့စနေလောက်ကနေစတာလိုက်တာပဲဗျာ။တိုက်လိုက်ပြီးတော့ညနေဒီနိုင်လောက်ကြလင်းရောက်လာတာပဲ။ညနေကတော့အတုံးကြီးကမနေ့ကနိုင်လောက်ဓမ္မဆောင်ကနေပြီးတော့ဝင်လာတယ်။အဲမနေ့က6ရက်နေ့ဒီနေ့ဝင်မနေ့ကတော့6ပြည့်ပဲဗျာ။စစ်တပ်ကနေပြီးတော့အော်နဲ့အပြောက်ပြီးပါရင်းနဲ့လည်းကြီးကြီးနဲ့ပြေကူပေးနေတာ။ဒီစကုနေရနေခုရည်ဒီပြေနာပဲဗျာတော့နဲ့
စစ်ကူလာတဲ့စစ်တပ်စစ်ကြောင်းဟာတိုက်ပွဲဖြစ်နေတဲ့ကင်းမွန်တော်ကျေးရွာဘက်ကိုတွားနေချိန်လမ်းဘေးဝဲရတစ်လျှောက်ပြစ်ခတ်သွားလို့6ဦးမျိုးကအမျိုးသမီးတူတေဆုံးပြီးတပုတ္တရာရှိခဲ့ပါသေးတယ်စစ်တပ်ဘက်ကဂျက်ဖိုင်တာတွေပြင်လေဒီစစ်တပ်ရင်တွေပါအုံပြုတ်တိုက်ခိုက်နေတာကြောင့်နှစ်ဖက်ထိခိုက်တေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်6ဦးမျိုးနယ်ထဲမှာကင်းမွန်တော်ကန်စီကန်ကြီးကုန်း3ရွာဟာစစ်တပ်ထောက်ခံတဲ့ပြူစောတိကျေးရွာတွေဖြစ်ပြီးကန်စီရွာကိုပြီးခဲ့တဲ့2024စက်တင်ဘာလထဲမှာသိမ်းပိုက်တန်းခဲ့ပါတယ်လက်ရှိချိန်မှာမုံရမန်းလေးလမ်းပိုင်းနဲ့6ဦးပခုတ်ကူလမ်းပိုင်းတို့ကိုကာကွယ်ရေးတပ်ဖွဲ့တွေကယာယီပိတ်ထားပြီးတိုက်ပွဲဖြစ်နေတဲ့အနီးကဒေသခံတွေပါဘေးလွတ်ရာတန်းရှောင်နေရပါတယ်အခုလိုတိုက်ပွဲတွေမှာပြင်းထန်ပြီး February 12ရက်မှာကင်းမွန်တော်ကျေးရွာအနီးကကလားကြီးနဲ့ရှမ်းထူးကျေးရွာကစစ်ဘေးရှောင်တွေနေတဲ့နေရာကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့9ဦးတည်းမနဲ့တေဆုံးခဲ့ပြီး10ဦးကဒဏ်ရာရရှိခဲ့ပါတယ်စကိုင်းတိုင်းတွေကပဲကဏီမြို့နယ်မှာလည်းလေကြောင်းတိုက်ခိုက်တာတွေရှိနေပါတယ်ချင်းနေမြေဘေးမှာရှိတဲ့မုတ်ထောကျေးရွာကဂရုစိတ်ကို February 18ရက်မွန်းလွဲတနအီကျော်မှာစစ်တပ်ကဒေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ဒီကိတည်းကရတာရှိပြီးနေအိမ်တွေပျက်စီးတာတွေရှိသလိုစီးတဲ့ကားတွေနဲ့ဆိုင်ကယ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတို့ကအခုလိုဆိုပါတယ်
။တနအီကျော်မှာဆက်ပိုက်တာ3,500တော့တခြားတာ။ဒီဆက်လက်ပြီးလို့ဆွေးရအပေါ်ကနေဆက်ပြီးတော့ဆွေး။ပျက်စီးရတာစီးကားနဲ့စီးရဲဆိုင်ကယ်7စီးပေါ့။ဒိန်းနေရာတော့အိုက်သက်တွေပါပြီးပောက်လာလို့ပါလို့ပဲခြေနာမို့လို့သူရပြေးရွာလေးရှောင်းနေတာရှောင်းလို့
အရင်နောက်ညနေ 9:00 ကျော်မှာကရီမြို့နယ်အရှိတ်ဘက်ချမ်းကိုထပ်မံပုံကျဲတိုက်ခိုက်ခဲ့ပါတယ်။ထိခိုက်ပျက်စီးမှုတော့မသိရှိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မုံရွာ6ဦးနဲ့ကရီမြို့နယ်နတ်တပုတ်မြောက်ရွာမှာတိုက်ခိုက်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကညှင်းဆိုထားပါတယ
်။ဦးတင်မောင်တန်းတင်ပြတော်ရပါရှင်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာလည်းစစ်ကောင်စီတပ်နဲ့ကရင်နေပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတပ်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တပ်ခိုက်မှုတွေကြောင့်ဒေသခံတွေဆစ်ဆောင်ထွက်ပြေးနေကြရပြီးစားနပ်ရိက္ခာအခက်အခဲကြုံနေရကြောင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကလည်းပြောဆိုထားပါတယ်။မိုးပြဲတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြထားပါတယ်။
ကယင်းဒေသဖြစ်တဲ့ကယားပြည်နယ်နဲ့နယ်ချင်းဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကယင်းတော်လှန်ရေးပူးပေါင်းတပ်တို့အကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာသတင်းနှစ်ပတ်ကျော်ရှိလာပါပြီ။ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့မိုးပြဲမြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတည်းကစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာပါ။ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတာလ်ဆိုးကမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့ VOA ကိုခုလိုပြောပါတယ
်မိုးပြဲမှာတော့လက်ရှိဘောနော်တိုက်ပွဲတွေပုံမှန်ထိတွေ့မှုတွေဖြစ်နေတယ်စစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေနဲ့ဒါနေ့စဉ်ထိတွေ့မှုတွေရှိနေတယ်ဘာလို့ဆိုတော့စစ်ကောင်စီဘက်ကဒါမိုးပြဲကိုလည်းဒါပြောင်းအောင်ထိုးဖောက်မဲ့သဘောမှာတော့ရှိတယ်ဘောနော်အဲ့တော့တိုက်ပွဲတွေနေ့စဉ်ဖြစ်နေပါတယ်
လက်တလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်မထားပါဘူးစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းမထိုးခင်မှာလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်လေ့ရှိပြီးဒီနောက်မှာမှစစ်ကြောင်းတွေခြိတက်လာလေ့ရှိကြောင်းအခုမိုးပြဲတိုက်ပွဲမှာလည်းအလားတူတိုက်ခိုက်ကြောင်းကရင်နီလူအခွင့်အရေးအဖွဲ့တည်ထောင်သူပညာခွန်အောင်က VOA ကိုပြောပါတယ်
အခုတော့ပြန်ပြီးတော့မှတက်ပွဲပြန်ပြင်းထန်လို့ပေါ့နော်ဒီရပိုင်းတော့စစ်ကောင်စီစစ်တောင်းပြထူပိုးလုံနေတာရှိပါလားစစ်တောင်းထူခါနီးဆိုရင်တို့တော့ရှိလူများဒီဖဲလေးတန်းနေရာတွေလိုက်ပြီးတော့မှဘုံကျဲတာတွေလင်းနေကြီးနဲ့ရန်နဲ့ပြစ်ခတ်တာတွေတော့ပုံမှန်ရှိပါတယ်ဟာအခုရပိုင်းလည်းပုံမှန်ရှိနေပါတယ
်စစ်ရှောင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုပါစစ်ကောင်စီကတိုက်ခိုက်လာတာကြောင့်ရွာသူရွာသားနဲ့စစ်ဘေးရှောင်တွေဘေးလွတ်ရာစီတနေရာပြီးတနေရာပြောင်းရွှေ့နေကြပြီးစားနေရိတ်ခါနဲ့စေဝါရရှိရေးအခက်တွေ့နေကြကြောင်းကရင်လူအခွင့်အရေးအဖွဲ့တည်ထောင်သူပညာခွန်အောင်ကဆက်ပြောပါတယ်
တို့သူဒီကတော့ရှနာနာရွှေ့တော့လေချင်းကြီးဆိုးတော့ပါတော့တို့ချောကလည်းနည်းနည်းငြိမ်ပြီဆိုရွာပြန်လာတယ်နာအချင်းမကောင်းအပြင်ထားရွှေ့တယ်တို့ချောကဝေးကိုရွှေ့လိုက်တာရှိတော့အဲ့တော့ဘလူးမူးစီပွားပြက်တော့ပါတော့စီပိဒုက္ခနဲ့ဥယျထတူးတော့ပါလိုအပ်တဲ့အခြေခံစားသုံးကုန်တွေစီဝါတွေအမောကားတွေရှော့တော်တွေတွေ့လဲလိုအပ်ချက်ရှိတော့ဝိုင်းလောက်တော့အားလုံးကပူပန်းလာကြတော့ပါတော့ငွေကြီးကလည်းနိုင်ငံတကာကူညီရလဲကြောက်သွားတယ်ပြတ်တမှုတွေရှိလာ
တိုက်ပွဲကြောင့်အရက်သားပြည်သူတွေနေထိုင်ရေးနဲ့စားရေးတောက်ရေးကြက်တဲလာပြီးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်ပြီးကျန်းမာရေးပညာရေးပိုင်းမှာနင်းနာရတယ်လို့လည်းသူကပြောပါတယ်အခုနောက်ပိုင်းမှာတော့နိုင်ငံတကာစာနာမှုအကူအညီတွေရော့လာပြီလို့လည်းဒုက္ခသည်ကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ
ဖီယိုအင်မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့အချက်လက်အခြေခံမှားမှန်အတည်ပြုထားတဲ့ဖီယိုအရဲ့ပုံပြရုပ်သံကိုတင်ဆက်ပါမယ်အမေရိကန်နိုင်ငံကထောက်ပံ့ငွေဒေါ်လာတန်ပေါင်းသသိန်းကိုယူကရိန်းသမ္မတဇလန်စကီအလွယ်သုံးစားလုပ်မလို့ဆိုတာကိုကြည့်ရမှာပါယူကရိန်းဟာအမေရိကန်ရဲ့စီးရဲအကူအညီဒေါ်လာတန်ပေါင်း100ဘီလီယံကိုအလွယ်သုံးစားလုပ်ခဲ့တယ်လို့ရုရှားသမ္မတဟောင်းဒီမီထရီမက်ဒီဗက်ကဆွဆွဲထားပါတယ်ဒီဆွဆွဲမှုကမမှန်ပါဘူးအသေးစိတ်ကိုတော့အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်
ယူကရိန်းနိုင်ငံအတွက်ဒေါ်လာ184ဘီလီယံကိုစီးရဲကူညီပေးဖို့အမေရိကန်လွှတ်တော်ကခွင့်ပြုထားပေမယ့်စုစုပေါင်းဒေါ်လာ86ဘီလီယံပဲရရှိခဲ့တယ်လို့ AP သတင်းနဲ့ဖေဖော်ဝါရီ2ရက်နေ့ကတွေ့ဆုံမိန့်ခွန်းထဲမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားတော်ပါတယ်။ဒီမှာလက်ရှိလုံခြုံရေးကောင်စီဒုတိယဥက္ကဋ္ဌဖြစ်တဲ့ရုရှားသမ္မတဟောင်းဒမီထရီမက်ဗက်ဒက်ဖ်ကဇယ်လန်စကီဟာအမေရိကန်ထောက်ပံ့တဲ့ဒေါ်လာ100ဘီလီယံတန်ပေါင်းတသိန်းခိုးယူခဲ့တာကိုဝန်ခံသွားကြောင်းTelegram စာမျက်နှာမှာရေးထားတာပါသူကဇလန်စကီကိုဒုတိယကမ္ဘာစစ်ကာလအငင်းပွားပွဲယူကရိန်းမျိုးသားရေးဝါရီစတီဖန်ဘန်ဒရာနဲ့ဆက်ဆက်ပြောဆိုသွားပါ၏အမှန်တမ်းပြောကြတော့ဘန်ဒရာအစိုးရရဲ့ခေါင်းဆောင်ကသူနဲ့သူ့အပေါင်းပါတွေဒေါ်လာ100ဘီလီယံကိုအလွဲသုံးစားလုပ်ခဲ့တာဝန်ခံလိုက်တယ်လို့ Medvedev ကရေးထားတာပါဒီဆွဆွဲချက်ကမမှန်ပါဘူးအမေရိကန်ကယူကရိန်းကိုပေးအပ်တဲ့အကူအညီတွေထဲမှာပျောက်ဆုံးနေတာဒါမှမဟုတ်ငွေကြေးခဝါချတာမရှိပါဘူး။အမေရိကန်လက်နဲ့ထုတ်လို့ရေးယူကရိန်းအတွက်စည်ရင်းနဲ့စည်ရင်းမဟုတ်တဲ့အထောက်ပံ့တွေဒေတာရင်းအကူအညီတွေအတွက်ဒေါ်လာ184ဘီလီယံပေးဖို့အမေရိကန်ကယူရဲသတ်မှတ်ပေးခဲ့တာပါ။အဲ့ဒီထဲကမှဒေါ်လာ106ဘီလီယံဟာယူကရိန်းအတွက်ဓာတ်ရိုက်အထောက်ပံ့ဖြစ်ပြီးတော့အဲ့ဒီထဲမှာစည်ရင်းအတွက်ဒေါ်လာ 69.8 ဘီလီယံ၊ဘတ်ဂျက်ထောက်ပံ့ငွေဒေါ်လာ 33.3 ဘီလီယံလူသားချင်းစာနာမှုအကူအညီဒေါ်လာ 2.8 ဘီလီယံလို့ပါတယ်လို့ဝါရှင်တန်အခြေစိုက်နိုင်ငံသားရေးရာကောင်စီကမှတ်တမ်းတင်ထားပါတယ်။လက်ချက်ငွေကိုတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အမေရိကန်လုပ်ငန်းဆောင်တာတွေအပြင်ရုရှားယူကရိန်းစစ်ပွဲကြောင့်ထိခိုက်ရတဲ့နိုင်ငံတွေတဲ့ထောက်ပံ့မှုတွေမှာသုံးပါတယ်။အဲဒီငွေတွေကတော်တော်များများကိုအမေရိကန်ပြည်ရင်းမှာသုံးစွဲတာဖြစ်ပြီးတော့ယူကရိန်းအတွက်နဲ့ဖနက်ကွန်စစ်ဌာနချုပ်စူဇောင်းတုံမီထားဖို့အတွက်လက်နက်ထုတ်လုပ်တဲ့စစ်ရုံတွေနဲ့လုပ်သားတွေအတွက်အသုံးပြုတာပါ။2023 November မှာ Washington Post သတင်းဆောင်မှာလည်းဒီ Ukraine အတွက် American ရဲ့စီးရဲအကူအညီဒေါ်လာ68ဘီလီယံမှာ90ရာခိုင်နှုန်းနီးပါးကိုလက်နက်ထုတ်လုပ်ရင်းနဲ့စုဆောင်ထားမယ်လက်နက်တွေပြန်ပြည့်ဖြည့်တင်းရေးလို့အတွက် American ပြည်ရင်းမှာသုံးဆွဲလို့ဖော်ပြထားပါသေးတယ်။ဒီငွေတွေက American ပြည်နယ်32ခုက American အလုပ်သမားတွေအတွက်ရရှိတာဖြစ်ပြီးဒါကနိုင်ငံသားရေးရာကောင်စီရဲ့ခံမှန်းထားတာနဲ့လည်းအတူတူပဲဖြစ်ပါသေးတယ်။ယူကရိန်းအတွက်အမေရိကန်အကူအညီဒေါ်လာ184ဘီလီယံကျော်ကိုဘလို့သုံးထားလဲဆိုတာစဉ်စဉ်ရှင်းရှင်းလင်းလင်းခြေရာကောက်လို့ရတယ်ဆိုတာကသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ယူကရိန်းနဲ့ရုရှားဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီးခီကဲလော့က2025ဖေဖော်ဝါရီ5ရက်နေ့မှာပဲထပ်လောင်းပြီးတော့အတည်ပြုသွားပါလိမ့်ရှင်
ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ VOA မနေ့ခင်းရေဒီယိုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်
ပထမပိုင်းနာယူဝက်နဲ့စနစ်တနူးနေနေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုဒူးဒူးမိတ်ဆွေရုပ်သံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန်ကနေဆက်လက်ထုတ်လွှင့်နေပါရယ်။အခုအရင်ဆုံးတွေ့ဆုံမင်းမြန်ခန့်နဲ့ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုအတွက် Indo-Pacific ဒေသတွင်တရုတ်လွှမ်းမိုးမှုကိုတံပြန်နိုင်ဖို့အင်းမြကအရေးပါတဲ့အခမ်းအနားမှာရှိနေပြီးတော့မြန်မာအရေးမှာနိုင်ငံစလုံးရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့လိုတယ်လို့အာရှလုံခြုံရေးဆိုင်ရာပညာရှင်တို့ကထောက်ပြလိုက်ပါရယ်။သမ္မတထရမ့်အစိုးရအနေနဲ့မြန်မာအရေးအလေးထားဖို့မရှိပေမဲ့တရုတ်ကြီးစိုးနေတဲ့မြန်မာပဋိပက္ခမှာအင်းမြရဲ့လုံခြုံရေးဦးစားပေးမှုတွေကိုနောက်ကပံ့ပိုးပေးတာမျိုးလုပ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။ Washington အခြေစိုက်စီရေးကျွမ်းကျင်သူ National War College ကပေါမောက်ခဇက်ခရီအဘူဇာကိုကုညင်းချန်အေကဆက်သွယ်မေးမြန်းထားပါတယ်။
Let me start by asking how India is.
ပထမဆုံးကတော့ဗောနော်ဒီတရုတ်နိုင်ငံရဲ့ဒီတောင်အာရှတဲ့အရှေ့တောင်အာရှဒေသတွေမှာဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့အချိန်မှာအိန္ဒိယဟာအမေရိကန်တွက်ဆိုရင်ဘလောက်ထိမဟာဗျူဟာကျတဲ့အရေးပါမှုရှိနေလဲဆိုတော့မင်းမြန်းကြပါတယ
်။ I don't think we could underestimate
American ye Indo Asia Pacific ဆိုင်ရာမဟာဗျူဟာကျတွေးခေါ်စဉ်းစားချက်တွေအပေါ်မှာအိန္ဒိယနိုင်ငံရဲ့အခမ်းအကဏ္ဍဩဇာလွှမ်းမိုးမှုကိုရှော့မတွက်သင့်ဘူးလို့ကျွန်တော်ထင်ပါတယ်။ထရန့်ရဲ့ပထမအစိုးရသက်တမ်းမှာလဲသူဟာဝန်ကြီးချုပ်နေနေတော်မူဒီနဲ့ပုဂ္ဂိုလ်ရေးအရာဆက်ဆံရေးအလွန်ကောင်းမွန်ခဲ့တာကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်။ဒါဟာသမ္မတထရန့်အတွက်အလွန်အရေးပါပါတယ်။အိန္ဒိယဟာစီးပွားရေးမိတ်ဖက်အနေနဲ့အရေးကြီးပါတယ်။တစ်ဖက်မှာလဲအိန္ဒိယဟာတရုတ်နိုင်ငံရဲ့စီးရေးအရာရန်လိုမှုတွေနဲ့ရင်ဆိုင်နေရပါတယ်။တရုတ်နိုင်ငံဟာဟိမွန်တာတောင်တန်းဒေသတစ်လျှောက်စီးရေးတည်ဆောက်မှုတွေလုပ်နေတာပါ။ဘူတာနိုင်ငံတွေကနေမြေတချို့ကိုလည်းတရုတ်ကသိမ်းထားပါတယ်။ဒါကအိန္ဒိယရဲ့စစ်ကင်းဒေသနဲ့စီလီဂူရီဒေသမြောက်ဘက်မှာရှိတဲ့လွန်ကျင်းမြောင်းတဲ့ကုန်းမြေပြင်ဖြစ်ပြီးတော့ဒီနေရာဟာကီလိုမီတာ90တောင်မကျယ်တဲ့နေရာလေးပါ။ဒါပေမဲ့အဲ့ဒီဒေသကအိန္ဒိယတိုက်ငယ်တစ်ခုလုံးကိုအရှေ့ချမ်းဒေသနဲ့ဆက်သွယ်ပေးထားတဲ့နေရာပါ။မြမဘချမ်းချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေပါတယ်။တရုတ်ရေတပ်ကလည်းအိန္ဒိယသမုဒ္ဒရာထဲမှာချဲ့တွင်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့သရီလင်္ကာမှာတရုတ်ရေတပ်ပို့ပြီးတော့အလန်းကျယ်နေတာကိုတွေ့မြင်နေရပါတယ်။ဒါဟာ BRI ကဘာလန်းစီမံကိန်းတွေနဲ့မကဘဲနဲ့စီးရေးအခြေခံစောက်အုံတွေပါပါဝင်နေတာပါ။ဒါကြောင့်အိန္ဒိယနိုင်ငံဟာလုံခြုံရေးအရစိုးရင်စရာအနေထားဖြစ်ပါတယ်။ဒီချိန်တွေကအမေရိကန်နဲ့အိန္ဒိယနိုင်ငံကြားပို့ပြီးတော့နီးကပ်တဲ့လုံသဘောဆက်ဆံရေးရှိတာနဲ့မှ
ာ How might a Myanmar landscape
ဆိုတော့ဒီလိုအိန္ဒိယနဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုအနေထားကတရုတ်ဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံအခင်းချင်းပေါ့နော်။ငြိမ်းချမ်းရေးနဲ့ပြည်ပခကိစ္စရပ်တွေမှာဘယ်လိုပုံစံနဲ့ဆက်ဆက်လာနိုင်လဲဗျ
။ I don't think it will impact by
ဒါကအမေရိကန်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးအပေါ်မှာတော့တက်ရောက်မယ်မထင်ပါဘူး။ဒါပေမဲ့မြန်မာအရေးကိုထည့်သွင်းစဉ်းစားဖို့တော့ကောင်းတယ်ထင်ပါတယ်။မြန်မာနိုင်ငံထဲမှာအိန္ဒိယအကျိုးစီးပွားတွေတကယ်ကိုရှိနေတယ်ဆိုတာကတော့ထင်ရှားပါတယ်။ကျွန်တော်တို့မကြာခဏမျက်ကွယ်ပြုထားတက်ကြတာကနယူးဒေလီမြို့တော်ကအစိုးရဟာအိန္ဒိယအရှေ့ချမ်းဒေသမှာသူတို့ထိန်းချုပ်နိုင်မှုနဲ့ပတ်သက်ပြီးတော့ဘလောက်စိုးရင်တကြီးဖြစ်နေတယ်လဲဆိုတော့ပါအရှေ့ချမ်းကမီဇိုရန်နဲ့အာတန်ပြည်နယ်တွေမှာကခွဲထွေလှုပ်ရှားမှုတွေရှိနေပါတယ်နိုင်ငံဖြတ်ကျော်မှုကင်းတွေလည်းအများကြီးဖြစ်နေတာပါဒီဒေသဟာနယူးဒေလီကနဲ့အလွန်အလန်းဝေးတဲ့နေရာတွေပါကျွန်တော်ပြောခဲ့သလိုပါပဲဒီဒေသကိုကျင်းမြောင်းတဲ့ကုန်းမြေလမ်းကြောင်းကနဲ့ဆက်သွယ်ထားပြီးတော့တရုတ်ကဒီဆက်သွယ်မှုလမ်းကြောင်းကိုအလွယ်တကူဖြတ်တောက်နိုင်ပါတယ်အိန္ဒိယဟာဒီဒေသထီထီကြီးဖြစ်ကြံနေမှာကိုတကယ်ကိုစိုးရိမ်နေတာပါမြန်မာနိုင်ငံဘက်ကစီးရီးပြည်ပခကူးဆက်လာမှာကိုလည်းစိုးရိမ်နေပါတယ်သူတို့မှာမီဇိုရန်ကနေရခိုင်စစ်တွေစိတ်ကန်းအထိဆက်သွယ်မှုကြိုးပမ်းနေတဲ့အခြေခံအဆောက်အအုံစီမံကိန်းလမ်းကြောင်းလည်းရှိပါတယ်ဒါကကုန်းလမ်းရေလမ်းနှမျိုးလုံးပါတဲ့တည်ယူပို့ဆောင်ရေးကွန်ရက်တစ်ခုပါဒီလိုလုပ်ရတဲ့အကြောင်းကလည်းအိန္ဒိယအရှေ့ချမ်းဟာအိန္ဒိယပိုင်စိတ်ကန်းတစ်ခုခုနဲ့ကအလွန်အလန်းဝေးနေလို့ပါ။ဒါကြောင့်အိန္ဒိယဟာမြန်မာနိုင်ငံမှာအမှန်တကယ်ကျူးစီးပွားတွေရှိနေပါတယ်။နောက်ဆုံးတစ်ခုလည်းထောက်ပြစရာရှိပါသေးတယ်။ကျွန်တော်ကအိန္ဒိယကိုကြည့်ရင်ဒီမိုကရေစီနိုင်ငံဖြစ်ပါရဲ့နဲ့ဘာကြောင့်အစိုးရအစုကိုထောက်ခံနေရသလဲဆိုတာမျိုးအခြေခံနဲ့ကြည့်လို့ရှိပါတယ်။သူတို့ရဲ့နိုင်ငံခြားရေးမူဝါဒမှာတံပိုးတွေဆန်နှုံးတွေရှိတင်တယ်ဆိုတာမျိုးပေါ့။ဒါပေမဲ့နေပြည်တော်ကအစိုးရအစုရဲ့ဆုံးရှုံးတွေများနေလေတရုတ်ကိုပုံမှုမိခိုလာနေလေဖြစ်လာမှာကိုအိန္ဒိယကအမြဲစိုးရိမ်နေတယ်လို့ထင်ပါတယ်။အိန္ဒိယဟာသူတို့ရဲ့နေဆက်တလျှောက်တရုတ်ဩဇာကြီးလာမှာဒါမှမဟုတ်တရုတ်ကိုနယ်မြေတွေပေးလိုက်ရမှာကိုလုံးဝလက်မခံနိုင်ပါဘူး
If not presence on another bit of their border
China fed
ဟုတ်ကဲ့ဒါဆိုရင်ပေါ့နော်ဒီတရုတ်ကိစ္စကအမေရိကန်နဲ့အိန္ဒိယအတွက်မြန်မာနိုင်ငံဆိုင်ရာဒီမူဝါဒတွေကိုကြည့်တဲ့အခါမှာဘုံတူညီတဲ့အကျိုးစီးပွားဖြစ်လာနိုင်လားဗျ
Yeah again
ဟုတ်ပါတယ်
ဒီမှာလဲ
အတိုင်းတာမတူညီမှုတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုအရေးထားပါတယ်။ထရန့်ဆိုရကတော့မြန်မာနိုင်ငံပေါ်မှာဘယ်လိုပုံစံမျိုးနဲ့မှအာယုံစိုက်လာနိုင်တာမျိုးမတွေ့ရသေးပါဘူး။ဦးစားပေးမှုမှာလဲအားနေပါတယ်။အခုအဆိုရအနေနဲ့မြန်မာအရေးကအမေရိကန်ပြည်တော်စုရဲ့အမျိုးသားကြိုးစည်းဝါးတွေကိုချက်ချင်းထိခိုက်နိုင်တယ်လို့မတတ်မိုက်ပါဘူး။ဒါပေမဲ့ဒီလိုယူဆချက်မျိုးကိုကျွန်တော်တူးတဲ့မြင်ကတော့သဘောမတူပါဘူး။ကျွန်တော်မြင်ကတော့မြန်မာအရေးမှာလဲအမေရိကန်ရဲ့အမျိုးသားကြိုးစည်းဝါးအတွက်အရေးကြီးတဲ့ကိစ္စတွေရှိပါတယ်။ဒါပေမဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့ကောင်းမွန်တဲ့အချို့ရေးစနစ်တွေထွန်းကားဖို့ကလက်ရှိအမေရိကန်ဆိုရရဲ့ဦးစားပေးကိစ္စမဟုတ်ပါဘူး။လူခွင့်ရမြင့်တင်ရေးကလည်းမဟုတ်ပါဘူ
း
။ But I know that you have been explaining.
ဟုတ်ကဲ့ဒီလက်ရှိအမေရိကန်ဆိုရအနေနဲ့မြမအရေးမှာစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းပြတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့မဟာဗျူဟာအမြင်နဲ့ကြည့်မယ်ဆိုရင်ပညာရှင်အမြင်နဲ့ဆိုရင်ရောဒီမြမနဲ့အရှိတောင်အရှာဒေသကအမေရိကန်အတွက်အရေးပါတယ်လို့ယူဆနိုင်လားဗျ။
I always try to remind people that Southeast Asia
ကျွန်တော်နေတဲ့အမြဲတမ်းပေးပြောလေးရှိတာကအရှိတောင်အရှာဟာအမေရိကန်နဲ့တရုတ်နိုင်ငံကြားမှာအပြိုင်ဆိုင်အများဆုံးဖြစ်လာမယ့်နေရာဆိုတာပါ။ဒါကမြန်မာနိုင်ငံမှာဆိုရင်ပုံမှန်ပါလေ။တစ်ဖက်မှာလည်းတရုတ်ဟာမြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားတွေရှိတယ်ဆိုတာကိုအမေရိကန်အနေနဲ့နားလည်ဖို့လိုပါတယ်။တရုတ်တို့ကမြန်မာမှာသူတို့ရဲ့အကျိုးစီးပွားကအမြဲရှိနေမှာပါ။ဒါပေမဲ့အမေရိကန်တို့လည်းသူနီးသူဟန်နဲ့အကျိုးစီးပွားတွေရှိနေပါတယ်။လုံခြုံရေးအရာလည်းမြန်မာကိုစိုးရင်တင်ပါတယ်။တရုတ်တွေရခိုင်မှာစစ်ကမ်းတွေတည်ဆောက်ပြီးတော့ဝင်ရောက်ခွင့်ရမှာမျိုးဒါမှမဟုတ်ရန်ကုန်စစ်ကမ်းကိုရုရှားတွေအသုံးပြုခွင့်ရမှာမျိုးကိုကျွန်တော်တို့မလိုလားပါဘူး။တရုတ်နဲ့ရုရှားနိုင်ငံလုံးကအိန္ဒိယသမုဒ္ဒရာထဲမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်သွားနိုင်မှာဖြစ်ပါတယ်။ဥပမာတစ်ခုပေးရရင်တရုတ်နဲ့အမေရိကန်ကထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတော့စီးပွားရေးပြပခဖြစ်လာခဲ့မယ်ဆိုရင်မြန်မာကနေကုမင်းကိုဒဏ်ငွေနဲ့ရေနံပိုက်လိုင်းတွေလမ်းပေါက်နေတာကအရန်ရေးကြီးလာပါမယ်။နောက်တစ်ခုကတရုတ်ရဲ့ဆက်သွယ်ရေးလိုင်းတွေအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းကိုဆက်သွယ်ဖြန့်ကျက်ထားတဲ့ Broadband Internet Fiber ဆက်သွယ်ရေးလမ်းကြောင်းတွေဟာမြန်မာနိုင်ငံကနေဖြတ်သွားတာကိုသတိပြုသင့်ပါတယ်။ဒါကြောင့်မြန်မာကိစ္စမှာအမေရိကန်နေနဲ့လုံခြုံရေးအရတကယ့်အကျိုးစီးပွားတွေရှိနေပါတယ်။ဒါမှမဟုတ်လည်းရှိသင့်ပါတယ်။နောက်ဆုံးတစ်ချက်ရှိပါသေးတယ်မြန်မာနိုင်ငံမှာရှိတဲ့မြေရှားတပ်ထုတွေရဲ့ပမာဏအတိုင်းအတာကိုလည်းခြံထားလို့မရပါဘူးတရုတ်ကမြေရှားတူးဖို့ရေးမှမဟုတ်ရင်တော့တန့်စင်ထုတ်လို့ရေးမှလုံးဝနီးပါးကြီးစိုးနေတာကစိုးရင်စရာပါဒါကအမေရိကန်တို့ရဲ့အမျိုးသားလုံခြုံရေးချင်းချောင်းမှုတစ်ခုဖြစ်ပါတယ်ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်အတွက်အရေးပါတဲ့မြေရှားတပ်ထုထုတ်လို့ပံ့ပိုးပေးနေတဲ့နိုင်ငံဖြစ်ပါတယ်ကျွန်တော်လေ့လာထားသလောက်နောက်ဆုံးခန့်မှန်းချက်တွေအရတရုတ်ဟာကချင်ပြည်နယ်ကနေသူတို့ရဲ့မြေရှားတပ်ထု40ရာခိုင်နှုန်းလောက်ကိုရနေပါတယ်ဒါကကမ္ဘာလုံခြုံရေးအတွက်အရန်အရေးကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့လက်ရှိမှာတရုတ်ကသာကမ္ဘာကိုမြေရှားတပ်ဖျက်တောက်လိုက်မယ်ဆိုရင်ဒါကကျွန်တော်တို့အတွက်လွန်လွန်ကိုအားနည်းချက်ကြီးဖြစ်နေပါတယ်။
Very vulnerable to China cutting off the world to rare earth elements.
Do you think this is a good job? တော့နိုင်ငံခေါင်းဆောင်တွေတွေ့ဒီလိုမျိုးတရှိတောင်အရှာနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးကောင်းတစ်ခုဖြစ်လာနိုင်လားဗျ။သူတို့ရဲ့အဓိကရည်ရွယ်ချက်ကဒီကုန်သွယ်ရေးနဲ့အခောက်ခွန်ကိစ္စဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့တရှိတောင်အရှာနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးလို့တော့ရှိနိုင်လားဗျ
။is an opportunity whether they
အခွင့်အရေးတစ်ခုဆိုတော့ဟုတ်ပါတယ်။ဒါပေမဲ့ဒါကိုသူတို့အသုံးချမလားလုံးမလားမလို့ဘူးလားဆိုတော့ကတော့နောက်ထပ်ပြောစရာတစ်ခုပါခင်ဗျားပြောသလိုပါပဲတမနာထရန့်ရဲ့အဓိကဦးစားပေးကအိန္ဒိယကအမေရိကန်နဲ့ကုန်သွယ်ရေးမှာ46ဘီလီယံပုံငွေပြနေတဲ့ကိစ္စပါတဖက်မှာလည်းအမေရိကန်ဟာအိန္ဒိယကိုအာရှဒေသအတွင်းလုံခြုံရေးမှာပို့ပြီးတော့ကြီးမားတဲ့အခမ်းကဏ္ဍမှာပါဝင်လာစေချင်တာကလည်းထင်ရှားပါတယ်တရုတ်ကိုထိန်းကြီးဖို့နဲ့တရုတ်အပြင်ထောက်ပံ့ရေးကွင်းဆက်လမ်းကြောင်းတွေတည်ဆောက်ဖို့ပါဒါပေမဲ့ထရန့်အစိုးရအနေနဲ့အမေရိကန်အိန္ဒိယမူဝါဒဆိုင်ရာပူးပေါင်းညှိနှိုင်းပြီးရှေ့တော်အာရှဒေသမှာအသေးစိတ်အဆင့်ထိလုံမလားဆိုတော့ကတော့ဒီချိန်မှာဖြစ်နိုင်ချေနေပါကျွန်တော်ခံမှန်းချက်ကတော့အမေရိကန်နေနဲ့မြန်မာလိုနေရာတွေမှာအိန္ဒိယရဲ့လုံခြုံရေးဦးစားပေးမှုတွေကိုနောက်ကထောက်ခံကူညီပေးတာမျိုးလောက်ပဲလှုပ်သွားမယ်ထင်ပါတယ်ခုချိန်ထိတော့ထရန့်အစိုးရအနေနဲ့မြန်မာမှာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားတွေအရေးကြီးနေရှိနေတယ်ဆိုတာမျိုးဖော်ပြတဲ့လှုပ်ဆောင်ချက်မျိုးမရှိသေးပါဘူး
အခုတော့စီးပွားရေးအစီအစဉ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သွင်းကုန်ခွန်မူဝါဒတွေနဲ့အတူအတော်တော်လျှော့ချရေးကိုကြွန်အားပေးမယ်လို့ပြောဆိုလိုက်ပြီးအပြန်အလှန်သွင်းကုန်ခွန်ကောက်ခံရေးစချွန်လာကိုလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်မှာဒေါ်လာနှစ် trillion နီးပါးဘတ်ဂျက်လုံငွေပြတ်မှုကိုဖြည့်ရှင်ဖို့ရောင်းဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ခဲ့တဲ့တင်ပြထားပါတယ်။
အမေရိကန်မှာထုတ်လုပ်တဲ့ပစ္စည်းတွေသွင်းကုန်ကိုမရှိပါဘူးလို့သမ္မတဒေါ်နယ်ထရန့်ကအင်ဂျီရောရုံးကမ်းမှာသတင်းထောက်တွေကိုပြောပါတယ်။အပြန်အလှန်သွင်းကုန်ကိုကောက်ခံရေးစာချုပ်လွှာကိုသမ္မတကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဖြစ်ပါတယ်။အမေရိကန်မှာဒေါ်လာ1 trillion လောက်ဘတ်ဂျက်လုံငွေပြနေတာကိုရှော့ချဖို့ရည်ရွယ်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ အလုံးအတွက်မျှတတဲ့ဆောင်ရွက်ချက်ဖြစ်တဲ့ဘယ်နိုင်ငံကမှစောတကမတက်နိုင်ပါဘူးလို့လည်းသမရကပြောပါတယ်
And on trade I have decided for purposes of fairness
ကုန်သွယ်ရေးမှာမျှတမှုအတွက်ရည်ရွယ်ပြီးအပြန်အလှန်သွင်းကုန်ခွန်ကောက်ဖို့ဆုံးဖြတ်ပါတယ်ဆိုလိုတာကတော့အမေရိကန်ကိုအခွန်ကောက်တဲ့ဘယ်နိုင်ငံကိုမဆိုပြန်ပြီးအခွန်ကောက်မှာဖြစ်ပါတယ်မတိုးမလျှော့ပါဘူးဆိုလိုတာကတော့သူတို့ကအခွန်ဖြစ်စေသွင်းကုန်ခွန်ဖြစ်စေကျွန်တော်တို့ကောက်ခံကျွန်တော်တို့ကညီမျှတဲ့ပမာဏကိုပြန်ပြီးအခွန်ကောက်တာမျိုးသွင်းကုန်ခွန်ကောက်ခံတာမျိုးဖြစ်ပါတယ်အင်မတန်ရိုးရှင်းပါတယ်
အမေရိကန်ရဲ့ကုန်သွယ်ဖက်နိုင်ငံတွေအပေါ်သွင်းကုန်ကုန်အသစ်တွေတွက်ချက်တဲ့အဖွဲ့ကိုခေါင်းဆောင်ဖို့အတွက်ကုန်သွယ်ရေးဝန်ကြီးအဖြစ်သူအမည်တင်ထားတဲ့ Howard Lutnick နောက်ကုန်သွယ်ရေးကိုယ်စားလှယ်တော်အဖြစ်အမည်တင်ထားတဲ့ Jimmy Sangria တို့ကိုဦးဆောင်ဖို့လဲသမ္မတထရန့်ကညွှန်ကြားပါတယ်။သွင်းကုန်ကုန်နှုံထားအသစ်တွေတွက်ချက်တဲ့နေရာမှာတခြားနိုင်ငံတွေရဲ့သွင်းကုန်ကုန်နှုံထားကုန်ထုတ်လုပ်မှုလုပ်ငန်းကြီးတွေကိုအစိုးရကတစိ့တစ်ပိုင်းထောက်ပံ့မှုတန်ဖိုးမြင့်ထုတ်ကုန်အခွန်တွေကိုပါထည့်သွင်းစဉ်းစားချက်မှာဖြစ်ပါတယ်။ဥရောပသမ္မတရဲ့တန်ဖိုးမြင့်ကုန်စည်အခွန်ဟာဆိုရင်မမျှတတဲ့ကုန်သွယ်ရေးကိုထင်ဟပေါ်လွင်စေတယ်လို့သမ္မတထရန့်ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲအကြံပေးပီတာနာဗာရိုကပြီးခဲ့တဲ့သတင်းပတ်ကြာသာရင်းနှီးကသတင်းထောက်တွေကိုပြောပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi အမေရိကန်သမ္မတအိမ်ဘျူရိုကိုရောက်လာဖို့နိုင်ပိုင်းအလိုမှာပဲသမ္မတထရန့်ကအပြန်အလှန်သွင်းကုန်ကုန်ကောက်ခံရေးစာချုပ်လာကိုလက်မှတ်ထိုးတာဖြစ်ပါတယ်။အိန္ဒိယကောက်ဆောင်တဲ့တွေ့ဆုံပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကနိုင်ငံအသီးသီးရဲ့သွင်းကုန်ကုန်ကောက်ခံမှုအရေးတွေကိုသတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ်။
European Union is very difficult for us very
ဥရောပသမဂ္ဂဟာကျွန်တော်တို့အတွက်အင်မတန်မှခက်ခဲပါတယ်တိတ်ကိုခက်ခဲလွန်းလှပါတယ်အရင်ကဘယ်သူမှမကြုံဘူးတဲ့အတိုင်းအတာမျိုးနဲ့ကျွန်တော်တို့ကုမ္ပဏီတွေအပေါ်မှာသူတို့အခွန်ကောက်ပါတယ်ဒါကိုတော့ကျွန်တော်တို့သဘောမကျပါဘူးတရုတ်ကတော့ဆိုးပါတယ်ကျွန်တော်သမဏမဖြစ်ခင်ကဆိုရင်တရုတ်စီက10ပြားတောင်မယူခဲ့ကြပါဘူးကျွန်တော်သမဏဖြစ်လာတော့မှတရုတ်စီကဒေါ်လာဘီလီယံရာချီရယူခဲ့တာပါ
တရုတ်ကုန်စည်အလုံးအပေါ်မှာသွင်းကုန်ကိုဆရာခိုင်နှုန်းကောက်ခံဖို့သမ္မတထရန့်ကညွှန်ကြားထားပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ရေနံစိမ်း LNG ဓာတ်ငွေ့ရေလေယာဉ်လုပ်ငန်းသုံးစက်ပစ္စည်းတွေနဲ့တခြားသောအမေရိကန်ထုတ်ကုန်တချို့အပေါ်မှာတံပြန်သွင်းကုန်ကိုအဖြစ်10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိကောက်ယူမှုနဲ့တုံ့ပြန်ထားပါတယ်အမေရိကန်ရဲ့သွင်းကုန်ကိုကောက်ခံမှုဟာဆိုရင်တရုတ်ကုန်စည်တန်ဖိုးဒေါ်လာ450ဘီလီယံနီးပါးအပေါ်တက်ရောက်စီမှာဖြစ်ပြီးတရုတ်ရဲ့သွင်းကုန်ကိုကောက်ခံမှုမှာတော့အမေရိကန်ကုန်စည်တန်ဖိုးဒေါ်လာ15ဘီလီယံကနေ20ဘီလီယံလောက်အပေါ်မှာတက်ရောက်စီမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်အပြန်အလှန်ခေါက်ကောက်ယူမှုကိုမျှတမှုရှိစေရေးလုပ်ငန်းစဉ်တစ်ခုအနေနဲ့ဆောင်ရွက်မယ်လို့လည်းသမ္မတထရန့်ကပြောပါတယ
် India whatever India charges we charge them so frankly
India နဲ့လည်းအပြန်အလှန်အခွန်ကောက်ယူမှာပါအိန္ဒိယဘက်ကဘယ်ဟာကိုပဲအခွန်ကောက်ပါစေကျွန်တော်တို့ဘက်ကသူတို့ကိုပြန်ကောက်ပါမယ
်ဒါဟာအမေရိကန်ပြည်သူတွေအတွက်လည်းမျှတမှုဖြစ်တယ်လို့အိန္ဒိယအတွက်လည်းမျှတမှုလို့ရှုမြင်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ
် The USIndia compact for the 21st century is a historic
nasati yazu atwet american ne india tabor tuni che ha so yin na nai ngan cha mai phat phit de mu ne yin nu mu go po bi na shain se mae tamai win saung ywe che phit par de din ka sa lo dollar tan thong chi bi india go sit bat san ya yang cha mu to myin ma phit par de
india win ji chouk ka ro 2030 bi ne a yak ma india ne american cha ကုန်သွယ်မှုပမာဏဒေါ်လာ900ဘီလီယံထိရောက်ရှိဖို့ရည်မှန်းထားကြောင်းနှစ်နိုင်ငံအကျိုးတူကုန်သွယ်ရေးသဘောတူညီချက်တစ်ခုမကြာခင်ရလာဖို့နှစ်နိုင်ငံဆောင်ရွက်နေကြကြောင်းပြောပါတယ
် जब अमेरिका और भारत साथ मिलकर काम करते हैं यानी
अमेरिका ने इंडिया जा पू ပေါင်းဆောင်ရွက်တဲ့အခါမှာ American ပြန်လဲကြီးမြတ်ရေး Mega နဲ့အိန္ဒိယပြန်လဲကြီးမြတ်ရေးမိဂါတို့ပေါင်းစပ်လိုက်တဲ့အခါမှာအလုံးပြန်လဲကြီးမြတ်ရေးမက်ဂါဖြစ်လာပါတယ်။ကျေဝါတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကြီးဖြစ်ပါတယ်
။အမေရိကန်သမ္မတထရန့်ကသူ့ရဲ့သွင်းကုန်ကုန်မူဝါဒတွေနဲ့အတူအတွန်းနှုန်းလျှော့ချရေးကိုတွန်းအားပေးမယ်လို့လည်းပြောဆိုထားတာပါ။စီးပွားရေးပညာရှင်တချို့ကတော့သွင်းကုန်ကုန်တွန်းမြှင့်မှုနဲ့အတွန်းနှုန်းလျှော့ချမှုပေါင်းစပ်မှုဟာပြောင်းပြန်တက်ရောက်မှုဖြစ်နိုင်တယ်လို့သတိပေးကြပါတယ်။သွင်းကုန်ကုန်တိုးကောက်တာကြောင့်ဈေးနှုန်းတွေတက်သွားစေနိုင်ပြီးဒါဟာငွေကြေးဖောင်းပွားမှုဖြစ်စေပြီးအတွန်းနှုန်းကိုအလွန်အကျွံလျှော့ချလိုက်မယ်ဆိုရင်လေငွေကြေးဖောင်းပွားမှုဖြစ်စေတယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာ Peterson Institute က Joseph Gagnon ကပြောပါတယ် သမရထရန်ကတော့အတိုးနှုန်းတွေကိုရှော့ချသင့်ပြီးဒါဟာပြည်ပသွင်းကုန်ကုန်စီးချက်မှုနဲ့အတူလှုပ်ဆောင်ရမှာဖြစ်တယ်လို့လူမှုကွန်ရက်မီဒီယာမှာရေးပါတယ်။ဘိုဘန်ရဲ့လုတ်ပိုင်ခွင့်ကိုနိုင်ငံရေးကနေကင်းလို့စီရေးအတွက်ဘိုဘန်ရဲ့လုတ်ပိုင်ခွင့်နေဖြစ်တဲ့နိုင်ငံရဲ့အတိုးနှုန်းနဲ့ငွေကြေးဆိုင်ရာမူဝါဒမှာပါဝင်တာမျိုးအမေရိကန်သမရတွေကအစဉ်အလာအဖြစ်ရှောင်ရှားကြပါတယ်။အမေရိကန်မှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းငွေကြေးဖောက်ပွားမှုက300ခန့်လို့ရှိခဲ့တယ်လို့အစိုးရအချက်လက်တွေကဖော်ပြကြပါတယ်ရှင
်အခုတော့လူမှုရှုခင်းအစီအစဉ်ပါရှင်နှွေဦးတော်လန်ရေးမှာလက်တစ်ဖက်ဆုံရှုံခဲ့ရတဲ့ DJ တီဟာခေါ်ကိုပါဘူးကစိတ်ပြက်အားငယ်မှုတွေကိုကိုပါဆက်လုပ်နိုင်မလဲဆိုတဲ့စိတ်နဲ့ကြော်လွားနိုင်ခဲ့တယ်လို့ပြောပါတယ်စစ်ဖြစ်နေတဲ့နေရာတွေမှာပြည်သူတွေရာရည်အစားခံနိုင်အောင်လို့ energy bar တွေထုတ်လုပ်နေတဲ့ကိုပါဘူးကိုမဆူမြတ်မုံကမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါတယ်
လူတယောက်နေ့စဉ်လှုပ်ရှားနေထိုင်ဖို့အရေးပါတဲ့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပေမဲ့ဘဝကိုအလျှော့မပေးဘဲဒီအပြားကိုကူညီနိုင်သူတယောက်ဖြစ်အောင်ကြိုးစားနေပါတယ်လို့ DJ တီဟာကပြောပါတယ်။ကိုပါဘူးလို့လည်းသိကြတဲ့ DJ တီဟာဟာဆရာနာသိမ်းပြီးနောက်ပိုင်းမှာဒီလက်နဲ့ကန်တော်လာရေးနဲ့ပါဝင်ခဲ့ရကနေပြီးတော့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပါတယ်။ဒါပေမဲ့ဒီကြံတဲ့လက်တစ်ဖက်နဲ့မြမရိုးရအစားအသောက်တွေတောင်မကအခုဆိုရင် energy bar တွေကိုပါထုတ်လုပ်နိုင်ဖို့ကြိုးစားနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမုံတွေဖုတ်ပြီးတော့ဘဝကိုရှေ့ဆက်နေတဲ့ DJ တီဟာခေါ်ကိုပါဘူးကိုမေးမြန်းထားပါတယ်ရှင်
။အဲလောလောဆယ်တော့ကျွန်တော် energy bar ကိုအားဆိုင်ပြီးလုပ်နေတယ်ပေါ့။အာမြန်မာမုံတီထဲမှာကျွန်တော်တို့အဲလောလောဆယ်ရောင်းအားကောင်းတာကတော့အဲဟိုအုံလို့တာကူပြင်းတို့ဟိုအာလူချီစနစ်မကင်းတို့အဲပြီးတော့ဒူးရင်တာကူပြင်းတို့ဒူးရင်ငချိတ်ပြင်းတို့အဲ့ဒါလေးတွေကတော့ဟိုသူ့သူ့အနဲ့သူတို့အယောင်ဝဲလေးလိုက်ပါတယ်ခင်ဗျာ။
ပြောမယ်ဆိုရင်ကိုပါဘူးကအရင်တော့ DJ တယောက်ဖြစ်တယ်ပေါ့လေဆိုတော့ DJ ဘဝကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်မှာလက်နက်ကင်တော်လန်သူဘဝကိုရောက်တယ်အဲဒီကနေမှလက်တစ်ဖက်ကိုဆုံးရှုံးရပြီးတဲ့အခါကျတော့အခုတော့ဒီမုံဖုတ်သူတယောက်အနေနဲ့ဘဝကိုဆက်နေသူရှေ့ဆက်နေသူဖြစ်ပါတယ်ပေါ့လေဆိုတော့လက်ဖြက်လိုက်ရတဲ့အချိန်မှာအခုလိုမျိုးအခြေအနေအထိရောက်အောင်ပေါ့နော်စိတ်ပိုင်းဆိုင်ရာဘလောက်ထိဒီအတင်းပြင်ယူခဲ့ရတယ်ဆိုတာကိုလည်းပြောပြပါရှင်
စောတာကျင်းတော့ဖြစ်ဖြစ်ချင်းကတော့ဟိုကျွန်တော်ကိုယ့်ကိုယ်ကိုတွေ့ပြီးကိုကလက်နဲ့ပဲအလုံးလုံးလာခဲ့ရတယ်လို့ဆိုတော့အဲကိုယ့်ဘာကြီးသွားပါပြီဆိုပြီးတော့စိတ်ပြက်လက်ပြက်ဖြစ်ဘူးရေပေါ့ဟိုအချိန်ကြာလာတော့ဒီလိုနေလို့တော့မဖြစ်ဘူးဟိုကျွန်တော်တို့ရည်ရချက်ကတခုပေါ့အဲ့တော့ပါဝင်နိုင်တဲ့ရွေးဆက်ပါဝင်မယ်ဘာတွေလုပ်လို့ရမလဲဆိုပြီးတော့တွေးပြီးတော့ဟိုစဉ်းစားနေတယ်ဒီလိုကိုယ့်ကိုယ်ကိုယ်ပြန်အရင်ထူထောင်ဖို့အရင်စဉ်းစားရတာပေါ့စဉ်းစားပြီးမှဒီလိုလုံးလုံးနေတဲ့အချိန်ဆိုရင်ကျွန်တော်ဒီတန်ရာရတာကိုလည်းကျွန်တော်စဉ်းစားပြမှာဟုတ်ပြီပေါ့အဲဒါနဲ့ဒီမုံလေးလုံရင်းနဲ့မှတဖြည်းဖြည်းကိုစိတ်ကိုပြန်ပြီးတော့မမတ်ဖြစ်အောင်ပြန်နေနေရတာပေါ့ခင်ဗျာဟုတ
်ဆိုတော့ဟိုခြေလက်ဆောင်လေးရှိတဲ့သူတယောက်ကနေပြတော့မနော်ရုတ်တရက်ကြီးဟိုကိုယ့်ရဲ့လက်ထပ်တစ်ဖက်ကိုဖြတ်လိုက်ရတဲ့အခါမှာကိုယ့်အနေနဲ့ဒီအသားကျအောင်နေရတဲ့အခါဘယ်ဟာကအခက်အခဲဆုံးလို့ရောပြောနိုင်မလဲရှင
်အရာရာတိုင်းကတော့ခက်ခဲတာပေါ့အရင်နိုးနေကကျွန်တော်ကအဲကုလကုချီကိုတဘောနဲ့လုံနေတာပေါ့လုံနေတာအခုကြတော့အဲ့အဲ့ဒါရှိတဲ့ခါကြတော့ဟိုအခုကျွန်တော်ရဲ့တူနေတဲ့ကလေးကဒါအားကိုရပါတယ်ဟိုဒါပေမဲ့ဟိုဘယ်လိုလဲစိတ်စိတ်တန်းမှာဟိုကိုဟိုလောကမသိငယ်လို့လို့ရင်တော့တော့ဖြစ်တယ်ပေါ့အဲအခုကတော့အဲ့လိုမရှိတော့ဘူးပေါ့ဟိုတော်တော်များများကတော့အလုပ်လို့ကိုယ်ကိုယ်တိုင်လုံးမဟိုအသင့်ပြည့်တဲ့လူကအဲ့လိုမျိုးမလုပ်ရတဲ့အခါစိတ်တန်းမကြတာကြီးတော့ရှိတာပေါ့ဟုတ်
ဟိုလက်တစ်ဖက်မရှိတော့ပေပဲပေါ့လေအခုလက်ရှိမှာတော့ကိုပါဘူးကဒီအများကိုကူညီနိုင်အောင်လို့ဆက်ပြီးတော့လုပ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်မျိုးရောက်အောင်ကိုဘာတွေကတွန်းအားပေးတယ်လို့ပြောနိုင်မလဲရှင့
်ဘာတွေကတွန်းအားပေးနိုင်လို့ဆိုတော့အဓိကတော့ကျွန်တော်ကဒီဒေါ်လေးစာဝန်ထဲကကျွန်တော်တို့ကအဲ90ခိုင်နှုန်းတော့ပါသေးတယ်လက်နက်ကိုင်လည်းယူကြတယ်ကအဲဂျန်နဲ့နံပါတ်ဆက်သွားမှာအဲချိရတဲ့ဟာရတာရှိနေဘာမှမဖြစ်ပဲနဲ့အလူကောင်းတိုင်းဟိုကြံတာရှိမယ်ပေါ့အဲတော့ဒီကိုဒီလိုမျိုးဖြစ်သွားတဲ့အခါကျတော့ငါဒီလောက်ကြီးစုမှန်တာပြီးဟိုဒီလောက်လေးပဲဖြစ်တယ်ဟိုဒါတခြားလူထဲဆိုင်ပြန်ကောင်းတယ်ပေါ့ပြီးတော့ဟိုဘယ်လိုမဆေးရုံတက်တဲ့ကာလမှာဟိုဘေးကဟိုလူနာရီဆိုကျွန်တော်ထက်အချင်းကြီးစိုးတဲ့လူအများကြီးပေါ့အဲအဲ့မှာကျွန်တော်ကနေပြီးတော့ဟာသူတို့ဆိုင်ငါတော်သေးတာပေါ့ငါအများကြီးလုံးလို့ရတယ်ဆိုပြီးတော့အဲ့လိုစိတ်ပြူတွေပြန်ပွေးရတယ်ပေါ့ပြီးတော့ကျွန်တော်ကိုကြည့်ပြီးတော့လည်းအဲ့လိုပေါ့အသူတော်ဒီလိုလုံနိုင်သေးတာပဲငါဘာဖြစ်လို့မလုံနိုင်ရမှာလဲဘွားဒူရဲပေါ့ဒီရောပေါ့ပြီးတော့ပြည်သူတွေကြည့်ရင်လည်းဟိုစိတ်တကြတဲ့လူတွေအတွက်စိတ်ခွန်အားပေးခြင်းနဲ့ပုံစံမျိုးနဲ့တွန်းလုပ်ပြတာပါတော့
ဟိုပြောမယ်ဆိုရင်ပေါ့နော်ຫນွေဦးဒေါ်လာရေးမှာကိုပါဘူးတို့လိုပဲလူငယ်တွေအများကြီးဒီလက်နက်ကင်ဒေါ်လာရေးတွေဝင်ကြတယ်နောက်ကိုလက်အင်ကဆုံရှုံတဲ့လူငယ်တွေလည်းအများကြီးရှိပါတယ်ဆိုတော့သူတို့ရောဒီစိတ်ပိုင်းဆိုင်ရာပေါ့နော်ပြန်လဲပြီးတော့ဟိုအားယူနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးအကြံပေးကြလဲရှင့်
အဓိကတော့ကျွန်တော်ကကိုပုတ်ကူကူအရင်ကြံရှာဖွေရမှာပေါ့ကျွန်တော်လည်းဒီလိုပေါ့ ကျွန်တော်လူစင်တဲ့ကနေဒီလိုပုံစံမျိုးကြီးဖြစ်သွားတယ်ဟိုလူကောင်းပက္ကတိကနေဒီလိုပုံစံမျိုးအဲ့တော့ကျွန်တော်ဘာလုပ်နိုင်လဲဆိုတဲ့ဟာမျိုးကိုကျွန်တော်ကိုကျွန်တော်ပြန်ရှာဖွေရတော့အရင်ဆုံးကိုရှာဖွေပြီးမှတခြားလူကိုကူညီဖို့ကျွန်တော်ကစဉ်းစားလို့ရမယ်ပေါ့အဲ့လိုမျိုးပေါ့ဟိုကိုဘာလုပ်နိုင်လဲကိုတန်ရရလို့စိတ်တမချနဲ့ပေါ့ဟိုကိုလုပ်နိုင်လဲကိုတိုက်ပွဲလမ်းနဲ့တိုက်ပွဲမဝင်ရပါမယ်အဲ့တဲ့အများကြီးဆွမ်းဆောင်နိုင်တယ်တော်လိုင်းကြီးပေါ့အများကြီးဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးကျွန်တော်လုပ်နိုင်တယ်ပေါ့အဲ့ဒါကဟိုကျွန်တော်ကိုယ်တိုင်ကလက်တွေ့ပဲလေတော့အဓိကလှုပ်ရှင်စိတ်ရှိဖို့ပဲပေါ့တမန်အဲ့ဒါလေးပ
ါကိုဘာဘခုလုပ်နေတဲ့ဒီမုတ်နေပေါ့မြန်မာမုတ်အချိုတွေအကြောင်းပြန်မေးရမယ်ဆိုရင်တော့ဆောဆောကပြောခဲ့သလိုပဲဟိုမြန်မာရိုးရာမုတ်အချိုတွေအပြင်ပေါ့နော်ဒီအစာခံတဲ့energy bar တွေလည်းများများထုတ်နိုင်ဖို့စူးစမ်းနေတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအကြောင်းလည်းနည်းနည်းရှင်းပြပါလားဘာဖြစ်လို့ဒီ energy bar တွေကိုဒီအစာခံတဲ့ energy bar တွေကိုဟို focus လုပ်ပြီးတော့လုပ်နေတာလဲဆိုတာ
ကျွန်တော်တို့ကဒီဒေဗင်ကလာတဲ့ရေဘော်တွေဆိုတော့ဒီမြေပြင်ရဲ့အခက်အခဲအခြေအနေတွေကိုကျွန်တော်တို့အတည်ဆုံးပဲအဲ့တော့ကျွန်တော်တို့ဒီတကယ်တမ်းပတ်တဲ့ဆိုင်ရာတဲ့တိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်တို့ကခင်းချက်ဖို့အချိန်မရှိဘူးထမင်းချက်ဖို့အချိန်လည်းမရှိဘူးအဲ့တော့ဟိုအဲ့လိုမျိုးအစာခံပြီးတော့ပေါ့ပေါ့ပေါ့တည်လို့ရတဲ့ဟာလေးတွေထုတ်နိုင်ရင်ကောင်းမယ်ဆိုပြီးတော့ဟိုစိတ်ကူးမိတယ်မစိတ်ကူးတာကိုပြီးတော့အမတွေကလည်းအကြံပေးတယ်ပေါ့အမကအတိအမတွေကဟိုမောင်လေးတဲ့ဒါလေးလုပ်ကြည့်ပါလားတဲ့အဲ့တော့စိုးကြီးကလည်းကိုအကျန်စိတ်ကူးရှိရတယ်အတူပြောလိုက်တာနဲ့ဆိုပို့ပြီးတော့လှုပ်ရှင်စိတ်ကိုပို့ဖြစ်သွားတယ်ပေါ့ပြီးတော့ဆရာဝန်နေနေလည်းအသိဆရာဝန်နေနေတိုက်မယ်တော့အဲ့ဒါသူတို့လည်းဝိုင်းပြီးတော့ဟိုပန်ပို့ပြပါကျွန်တော်လောတဲ့ FTA မှာမလွယ်တဲ့အတွက်ဒီထဲမှာပါတဲ့ ingredient တွေမှာဘယ်လောက် energy ပါ calorie လောက်ပါလဲဆိုတာအဲ့သူကဟိုတရားလေးတွက်ပေးတယ်ပေါ့တွက်ပေးပြီးတော့လက်ရှိကျွန်တော်ဟိုတချို့မြေပြင်တွေကိုပို့ထားရလည်းရှိတယ်ပေါ့အဲ့တကယ်တမ်းလည်းအသုံးဝင်တယ်ပေါ့ဒီစီးဆောင်ပြည်သူတွေအတွက်လည်းဟိုတကယ်တမ်းအမျိုးကတိုက်ပွဲပေါ်တောင်တဲ့အခြေမျိုးပါပဲဖြစ်ဖြစ်အဲ့ဒါဆိုပြည်သူတွေကလည်းသူတို့ကိုယ်တိုင်သူတို့လည်းချက်စားနိုင်မှာမလို့ကြည့်ရတာနဲ့အဲ့တော့ကျွန်တော်တို့ကဒီအစာကြောက်ကိုရေတူအနေနဲ့ပေါ့ဟို emergency food အနေနဲ့ဟိုလောလောဆယ်ဟိုစားထိုးနိုင်လို့လည်းရည်ရွယ်ထားတယ်ပေါ့အဲ့ဒါလေးနဲ့ဆိုရင်ကျွန်တော်တို့ကဟိုသွားလျာဆောင်သွားလို့ရတယ်ပေါ့တစ်ပိုင်းတစ်နိုင်ကျွန်တော်လောလောဆယ်လို့ဟိုကမန်းထားတဲ့ပုံစံရအရင်ခေါက်သေးချောက်တထုပ်စာ size ဆိုရင်တစ်ချောက်ချောင်းပေါ့ချောက်ချောင်းဆိုရင်လူတစ်ယောက်3ရက်လောက်အဲလုံလောက်တယ်ပေါ့လုံလောက်တယ်ဆိုတော့ပုပ္ပါနဲ့ရေတူလေးဖြည့်ရှင်းနိုင်တယ်လို့ဟိုထင်တယ်ပေါ့ဟုတ
်ကိုကဒီလက်တစ်ဖက်နဲ့မုံဖုံးနိုင်အောင်လို့စူးစမ်းခဲ့ပြီးသားပြီဆိုတော့DJ ပြန်လုံနိုင်အောင်ရောစူးစမ်းဖို့အစီအစဉ်ရှိလားရှင
်လုံလုံးစေတော့ကျွန်တော်ဒီဟိုလက်နှက်ခိုင်လမ်းကြီးယူရတဲ့အချိန်အဲ့ဘွားယူစတော့မေးထားတော့မေးထားကျွန်တော်တို့တိုင်းကြီးအတွက်ကျွန်တော်တို့လိုချင်တဲ့ပုံစံမျိုးပြန်ရရင်တော့ကျွန်တော်တို့ပြန်လေထူထောင်ကြီးအတွက်ကိုကျွန်တော်တို့ကအများကြီးအားဆိုင်အောင်အဆက်ရောက်မယ်ဆိုတော့စိတ်ထဲမှာတော့ဒါကူကငါပါတဲ့အရာရှိတယ်ဒါပေမဲ့ဟိုဝါသနာတက်ဟိုအရေးကြီးတဲ့အရာတွေကိုကျွန်တော်ဥသာပေးရမှာပေါ့အဲအဲ့တော့ကြောင့်ကျွန်တော်ဒီဟာကိုလောလောဆယ်တော့ခဏမိထားတယ်ဟောဝါသနာတော့ရှိပါတယ်လို့ခုလည်းအစီအစဉ်ရှိပါတယ်ဟုတ
်ရန်ကုန်မြို့က night club တွေမှာ DJ လုပ်ခဲ့သူ DJ တီဟာခေါ်ကိုပါဘူးပါရှင်အခုလက်ရှိလုပ်နေတဲ့ဒပိုင်းတနိုင်မုတ်ဖုတ်လုပ်ငန်းကနေနောက်ကြရင်တော့သူ့လိုပဲဘဝတူလူငယ်တွေတနိုင်ငံလုံးမှာလုပ်နိုင်တဲ့လုပ်ငန်းမျိုးအထူးဖြစ်အောင်လို့ရည်ရွယ်ကြိုးစားနေတယ်လို့ပြောပါရရှင်။ကျွန်မစုမြတ်မမ
ခရော့တက်တန်ရောင်တရင်လောအစီအစဉ်အလဲရောက်ပါပြီ။ဟောလိဝုဒ်နာမည်ကြီးရုပ်ရှင်မင်းသမီးဖြစ်သူအန်ဂျလီနာဂျိုလီခေတ်သစ်ရုပ်ရှင်အနုပညာရှင်ဆုချီးမြှင့်ခံရပါတယ်။နယူးယောက်ဖက်ရှင်တရင်ပတ်မှာတော့ကာရိုလီနာအယ်ရီဒါဖက်ရှင်တစ်စက်ရဲ့ဖန်တီးမှုအခက်အတန့်အလားတရားဆိုတာကိုခေါ်ကျူးပြသခဲ့ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကတရင်တူတူထွားထွားတွေကိုဒီတရင်မှာတက်တန်ရောင်တရင်လောအစီအစဉ်မှာမအီးတန်နာကျော်တင်ဆက်ထားပါတယ်။
အမေဆိုအမေရိကန်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာစန်တာဘာဘရာနိုင်ငံတကာရုပ်ရှင်ပွဲတော်မှာ Martin Modern Master Award Martin ခေတ်သစ်ပညာရှင်ဆုချီးမြှင့်ခံခဲ့ရပါတယ်။ဆုချီးမြှင့်တဲ့ရုပ်ရှင်ဒါရိုက်တာ Ava DuVernay က
The often moves too fast. You take the time to uplift.
ဂျိုလီကအလင်းလိုနေတဲ့ခင်မှာအန်ဂျလီနာကသူတစ်ပါးကိုအားပေးဖို့လုံခြုံစိတ်ထားဖို့နဲ့ကုညီထောက်ပံ့မှုအထင်ယူလုပ်နေတာပါ။ဒါမျိုးကရှာပါတယ်။တကယ်ထူးထူးခြားခြားပါဒါကြောင့်မို့ဒီည Modern ခေတ်သစ်ပညာရှင်စုချီးမြှင့်ပေးရတာအထူးကိုဂုဏ်ယူမိပါတယ်။ဂုဏ်ပြုပါရစေလို့ဇန်နဝါရီလ5ရက်နေ့ကကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာပြောသွားပါရစေ။အန်ဂျလီနာဂျိုလီဟာဒုက္ခတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီလုပ်ငန်းတွေနောက်ပြီးလူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုတွေမှာလည်းပါဝင်လှုပ်ဆောင်နေသူဖြစ်ပါတယ်။ဆုကိုလက်ခံရတဲ့ဂျိုလီကလူ29ဦးသေဆုံးပြီးလူထောင်ပေါင်းများစွာနေရဲဆွန့်ခွာခဲ့ရတဲ့လော့စ်အန်ဂျလိစ်မြို့ကတော်မီဘေးတင်းတဲ့သူတွေအကြောင်းစာနာစဉ်းစားနေတယ်လို့ကျေးဇူးတင်မိကုန်ပါတယ်ပြောသွားခဲ့တာပါ
Thank you for this and Of course, tonight I'm thinking of many people in our state who are suffering and have lost so much, and those who've given so much, particularly firefighters.
အနုပညာရှင်တယောက်ဖြစ်ရတယ်တကယ်အခွင့်အရေးပါဒါကြောင့်မလို့လဲကျေးဇူးတင်မိပါတယ်ပညာကျမကျမတို့ပြည်နယ်တွေကဒုက္ခရောက်နေတဲ့သူတွေအများအားဆုံးရှုံးသွားတဲ့သူတွေအထူးသဖြင့်မိဘသမားတွေအကြောင်းစဉ်းစားမိပါတယ်အသက်ကိုပဓာနမထားတဲ့သူတွေရဲ့အလုပ်ကတာမန်အလုပ်တွေနဲ့မတူပါဘူးအဲ့လိုလူတွေနဲ့နေနေရတာကျမတို့တကယ်ကိုကံကောင်းပါတယ်အဲ့ဒီလူမျိုးတွေနဲ့အတူရက်တီခွင့်မရှိအထောက်ပံ့တွေဆုံးရှုံးနေတဲ့ကမ္ဘာတဝန်းကလူတွေအတွက်လည်းတွင်းနေပြီးပါတယ်အခုချိန်ကလူတွေအများကြီးတွေအတော်ဒုက္ခရောက်တဲ့အချိန်ဖြစ်မှာပါလူသားတို့ကိုချနှင်းပြီးမှစနစ်တွေပို့ပြီးတော့ကားအောင်ပြုပြင်ဖို့လုံးလို့မရဘူးဆိုတော့အလုံးသဘောတူမယ်ထင်ပါတယ်ဒီကြားကျွန်မနဲ့အတူရှိတဲ့အတွက်ကျေးဇူးတင်ပါတယ်ကာယရဲ့ညာချမ်းဖြစ်ပါစေလို့ပြောသွားခဲ့ပါတယ်တစ်ထောင်ပြည့်နှစ်က Girl Interrupted ဇာတ်ကားနဲ့အကောင်းဆုံးဒုတိယဇာတ်ဆောင်မင်းသမီးဆု Oscar ရရှိခဲ့တဲ့ Julia တလုံးပါပဲ Pablo Larraín ရဲ့ဆိုရယ် Maria ရုပ်ရှင်ဇာတ်ကားမှာ Opera ဆိုတော့Maria Callas အဖြစ်နဲ့ပြုဆောင်ထားပါတယ်ရှင်နယူးယောက်ဖက်ရှင်သတင်းမှတ်မှာပြသသွားတယ် Carolina Herrera Fashion Design ရဲ့2025စောင်းရာသီ Fashion ပြပွဲကိုတော့ Designer West Gordon ကသူ့ရဲ့အကြိုက်ဆုံးရုပ်ရှင်ဖြစ်တဲ့ဘင်းသေးကနေစိတ်ကူးကွန်မြူပရအခိုက်တဲ့အလှတရားဆိုတာကိုဖော်ကျူပြသခဲ့ပါတယ် Carolina ဆယ်ရက်နေမှာကျင်းပသွားတဲ့သူ့ရဲ့ show ပွဲမှာတော့ Designer ကရုပ်ရှင်ကရတဲ့စိတ်ကူးတွေကိုသူ့ရဲ့ fashion ဖြစ်နေပုံဖော်နိုင်စွမ်းကိုချပြသွားခဲ့တာပါ။သူကြိုက်တဲ့အဲ့ဒီဇက်ကားတွေကအဓိကဇက်ကောင် Chance the Gardener ဝိရမှု Chance ရဲ့ဖြူစင်းတဲ့တရုပ်ကိုလည်းထင်ဟအောင်ပုံဖော်ထားသလိုအသေးစိတ်ဖန်တီးထားတာကိုလည်းသူ့ရဲ့ fashion လက်ရာတွေမှာတွေ့ရပါတယ်။
So the atmosphere of this film which takes place the settings these beautiful gardens in the fall and winter kind of was my starting point and from there I
ရုပ်ရှင်တွေကပတ်ဝန်းကျင်အနေထားဒီဆောင်းတဲ့ဆောင်းရာသီမှာပန်းချံလှလှလေးတွေကနေကျွန်တော်ရဲ့ဖန်တီးမှုကိုစခဲ့ပါတယ်။အဲအဲ့ကနေမှဆောင်းဦးရာသီမိုးဖိုးပဲရွာပြီးခါစနယူးယောက်စင်ထရယ်ဘက်မှာလမ်းလျှောက်နေတဲ့အမျိုးသမီးတူဘေးကမြက်ခင်းပေါ်မှာရေစက်လေးတွေတက်လက်လက်နဲ့ဒီလိုမြင်ကွင်းကိုပုံဖော်ကြည့်ပြီးတော့ဒီရာသီဖက်ရှင်ကိုဖန်တီးထားတာလို့ဒီဇိုင်နာခေါ်တန်ကပြောပါတယ်။ဒီနေ့ဖက်ရှင်ကအရင်နှစ်ကထက်ပိုပြီးတော့ခန်းစားချက်များများလေးပြီးပိုပြီးတော့လည်းရဲရင့်တဲ့ဒီဇိုင်းတွေပါပေမဲ့မူရင်း Carolina Herrera ရဲ့ဟန်ကိုမပြောင်းစေပါဘူးလို့ဒီဇိုင်နာကပြောပါရင
် These the large roses take 20 hours to make in our atelier.
ဒီနေ့ဒီပန်းကြီးတွေကိုကျွန်တော်တို့ကိုယ်တိုင်ပဲလုပ်ရတယ်။နိုင်20လောက်အချိန်ယူပြီးတော့တပွင့်ချင်းလုပ်ရတာပါတဲ့။ပြီးတော့တချို့အင်ဂျီတွေမှာတွေ့ရတယ်။ကိုမပတ်တက်နေတဲ့နွယ်ခက်တွေကိုလည်းစောင်းရတဲ့လေလောက်ကအုတ်နေရမော်ကနွယ်ရင်းနေလို့ဖြစ်အောင်လို့ချင်းရောင်ချီလိုပန်းပွင့်ပုံတွေပေါ်မှာရွက်ရွေပုံတွေတမင်တေချာလိုက်လို့ထားပါတယ်လို့ပြောပါရင်တမင်အဖွားကြီးချုပ်ထားတဲ့ရှဲအင်ကြီးနဲ့ဂျက်ကင်အင်ကြီးတွေစက္ကန့်အချက်တွေနဲ့တေချာဖြတ်ညက်ပြီးတော့ချုပ်ယူထားတဲ့ညောင်းဝေခေါဝင်တွေကိုဝိတ်ပြီးတော့မော်ဒယ်တွေဖက်ရှင်လမ်းလျှောက်ဖန်ပြခဲ့ကြတာပါကိုအင်ကြီးနဲ့ခေါဝင်တွေပေါ်မှာရွှေရောင်တူးလစ်ပန်းပုံထိုးထားတာတွေလည်းပါဝင်ပါတယ်20ရာစုဥပိုင်းပြင်တဲ့အနုပညာရှင်ဆိုနီယာဒလောနီရဲ့ Rhythm Color အနုပညာလက်ရာတွေကနေစိတ်ကူးရတဲ့ကျောင်းရည်ရည်ကရောင်နေတဲ့မိခိုးရောင်ကိုလည်းတုံးထားပါရဲ့။နယူးယောက်ဖက်ရှင်သတင်းပတ်မှာတော့ဒီဇိုင်နာပေါင်း60နီးပါးကသူတို့ဒီဇိုင်းတွေပါဝင်ပြသခဲ့ပြီးတော့ February 17ရက်နေ့မှာပဲအဆုံးသတ်သွားခဲ့ပါရဲ့
ခရော့တရင်အချင်းချက်ကိုတင်ပြပါမယ်။ရုရှားယူကရိန်းညံရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတက်ကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကအရှင်အဖြစ်ကမကထပြုပြီးတော့တနင်္လာနေ့မှာကျင်းပခဲ့ပါတယ်။ပရတိန်၊ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်၊ဒိန်းမတ်နိုင်ငံတို့ကခေါင်းဆောင်တွေနဲ့အတူမြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့နေတိုအခြေကဲဥရောပကောင်စီအခွဋ်အာဏာနဲ့ဥရောပကော်မရှင်အခွဋ်အာဏာတို့ဆွေးနွေးပွဲကိုတက်ဖို့ပါရီမြို့ကိုတနင်္လာနေ့ကရောက်ရှိလာကြပါတယ်။ဒေသတွင်လုံခြုံရေးမှအရေးပါတဲ့အတွက်ဂါဇာအစီအစဉ်ကအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ Sorry Arabia အင်ရှစ်မီနာတို့ကအလေးထားကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Tammy Bruce ကပြောပါတယ် Sorry Arabia မှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာ Sorry အင်ရှစ်မီနာမိုဟာမက်ဘင်ဆာမန်နဲ့ Sorry နိုင်ငံခြားရေးဝန်ကြီး Faisal Bid Farhan နဲ့တနင်္လာနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက် Tammy Bruce ကအခုလိုပြောလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်မာလာချိန်မှာတရုတ်ဥရောပတိုင်းပြည်တွေနဲ့တန်တမာဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝိုင်းရင်ကဥရောပသမဂ EU နိုင်ငံခြားရေးမော်ရာအကြီးအကဲတို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်တတိယအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ပါကျွန်မကတော့နန်းလောက်ပါ